ဒါဥပါဒံဒီမြင်ခန္ဓာ၅ပါးမဟုတ်ခြင်းအကြောင်းကတော့အပေါင်းနဲ့အဖြစ်ဖြစ်နေတာလေအကြောင်းတစ်ခုနော်ဥပါဒံဆိုတာကခန္ဓာ၅ပါးတို့ရဲ့အတူစိတ်တည်းတည်းခန္ဓာ၅ပါးဆိုတာကဥပါဒံအဝင်ပါဖြစ်နေတဲ့ယုံနာအလုံးတို့ရဲ့အပေါင်းအစုနော်အပေါင်းနဲ့အစိတ်အပေါင်းဒီအစိတ်လားလို့မေးတော့အစိတ်လို့ပြောလို့တော့မရဘူးအစိတ်ညာပြင်းပြီးတော့လေအပေါင်းဆိုတာဖြစ်နိုင်မလားမဖြစ်နိုင်ဘူးဒါကြောင့်ဒီကဥပါဒံဒီပင်ခန္ဓာပဲခန္ဓာဒီပင်ဥပါဒံပဲလို့ဒီလိုဖြေလို့တော့မရဘူးနော်သို့တော်လည်းခန္ဓာ၅ပါးတို့အပေါ်၌ဆွေးနွေးနေတဲ့သဘောတရားတဏှာတရားကိုတော့ဥပါဒံလို့ဒီလိုခေါ်နေနော်တဏှာတိတိတွေပေါ့ကဲအဲ့တော့ဒီလိုမေးခွန်းကိုဖြေနိုင်တာကိုထောက်ပြီးတော့ဝိသကဒယကာတိကသင်္စိဧကအဖြစ်အတိကတခေါ်အဓိကမှခေါ်တဲ့အမညာဘုံညာတရားတို့တရားများကိုတော့ဓမ္မဒိဋ္ဌာသီရိမယသိနေပြီတဲ့သူကယုံကြည်ချက်ရှိပါနော်ညဇောပြည့်ရဲ့သာသနာတော်မှာအနှစ်သာရမှာ600တရားရနေတဲ့သူတော်ကောင်းသူတော်ဖြစ်ပြီးတော့ဒီလိုယုံကြည်တဲ့အတွက်ဩလိကသာရလို့ခေါ်ဆိုအပ်တဲ့ ground ချက်ကြံပြီးမေးတဲ့သာသနာတော်ရဲ့အနှစ်သာရတစ်ခုပေါ့နော်အဲဒီအနှစ်သာရတစ်ခုကိုမေးခြင်းနဲ့အတွက်ဆက်ပြီးတော့သူကအမေးတယ်နော်ဘယ်လိုမေးလဲကထံပနာယေသက္ခာယဒိဋ္ဌိဟောတိအေရှင်မဝိသက္ခအေရှင်မဓမ္မတင်ညာကထံပနာအဘယ်တို့လင်းသက္ခာယဒိဋ္ဌိသက္ခာယဒိဋ္ဌိဒီဟောတိဖြစ်ပါသည်သက္ခာယဒိဋ္ဌိဘေဘုံဘေပန်ဗဏိလအဖြစ်ဖြစ်နေတယ်ဒီလိုမျိုးနော်ပြီးတော့သက္ခာယဟိုတနည်းကပြောပြပြီဘာကိုသက္ခာယခေါ်လဲသင်္ချာရှိနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးအပေါင်းဒီသက္ခာယသက္ကာယအမိရတဲ့ခန္ဓာ၅ပါးအပေါ်၌ဒိဋ္ဌိခံကြမှာတဲ့ဒိဋ္ဌိကတော့ခံကြပါပဲတော့ဒီညမှာမိစ္ဆာဆိုတဲ့သကောင်ရဲ့ပြောပြီးတော့ဒိဋ္ဌိဆိုပြီးသံမအဖြစ်တောင်းနေနော်ဒီတော့သက္ကာယအမိရတဲ့ခန္ဓာ၅ပါးအပေါ်၌ခံယူကြမှားနေမှုကိုတော့ဘာလို့ခေါ်လဲသက္ကာယဒိဋ္ဌိအဲ့ဒီသက္ကာယဒိဋ္ဌိဘယ်ကုန်ဘယ်ပန်းဘယ်နည်းလားအဖြစ်ဖြစ်ပါတယ်ဆိုတဲ့ဒီမျိုးကုန်ကိုမေးအဲ့ဒီလိုမေးလိုက်တဲ့အချိန်ခါမှာဓမ္မဒိဋ္ဌိရိမကဝိသကံကြောင့်တေကဝိသကံတေကတိကိုပြန်လို့ပြန်ပြီးအဖြေပေးလဲဤသာဘုသောဝိသကအတုတဝပုထုဇနောအရိယနာအတ္တတဝိအရိယဓမ္မတအကောဝိတောအရိယဓမ္မေအဝိနိတောသဗ္ဗရိသန္နာအတ္တတဝိသဗ္ဗရိသဓမ္မတအကောဝိတောသဗ္ဗရိသဓမ္မေအဝိနိတောရူပံအတ္တတသမနုပါဒတိရူပဝန္ဒဝအတ္တနာအတ္တနိဝရူပရူပသမေဝအတ္တနာဝိရဏသင်ညာသင်္ခါရဝိညာဏအတ္တတသမနုပတ္တိဝိညာဏဝန္တဝအတ္တနာအတ္တနိဝဝိညာဏဝိညာဏသမေဝအတ္တနာယောကအဟုသောဝိသကသက္ကာယဒိဋ္ဌိဟောတိသက္ကာယဒိဋ္ဌိ20ဖြစ်ပုံကိုဟောတာနော်ဘာပြောလဲအဟုသောဝိသကဒယကဝိသကဣဒ္ဓဣသနာတော်နဲ့အရိယနာဖျားဆက်ရှိတော်အရိယသရောကောင်းတို့ကိုအတ္တတဝိညာဉ်ဖြင့်သိမြင်လက်မရှိသောပဂတိမျက်စိနဲ့မြင်တာကိုတော့ပြောလို့ရင်မဟုတ်ဘူးဉာဏ်ပညာမျက်စိနဲ့ဘုရားဆက်ရှိတဲ့အရိယသရောကောင်းတို့ကိုမြင်လက်မရှိဘူးဒါပြောတာလေဘုရားဆက်ရှိတဲ့အရိယသရောကောင်းတို့ဖင်းဖို့သိမြင်တော်မူတဲ့တစ္ဆာလေးပါးကိုသိမှဘုရားကိုမြင်တယ်လို့ခေါ်တယ်ယောဂဝကလိတမံပတ္တိသောမံပတ္တိတရားတစ္ဆာလေးပါးတရားမြင်တဲ့ပုဂ္ဂိုလ်ကဘုရားကိုမြင်တာပဲသစ္စာလေးပါးတရားကိုမမြင်ရင်ဘုရားကိုမြင်တယ်လို့ပြောတာမပြောဘူးနော်ဘာဖြစ်လို့လဲဒီပုဂ္ဂိုလ်ဒီဘုရားရှင်ဘုရားမှန်ဧကံဖြစ်ပါတယ်လို့သုံးဖြတ်ချက်ချန်နိုင်တဲ့စွမ်းအားဒီဘယ်ခါမှပေါ်လာတယ်မိမိကိုယ်တိုင်ကဘုရားရှင်ညွှန်ကြားပြတတ်တဲ့သစ္စာလေးပါးတရားကိုသိတဲ့အခါကျတော့မှဩသစ္စာလေးပါးတရားကိုဉာဏ်ဘဂုတ်ဉာဏ်ပုံညာဖြင့်ကိုယ်တိုင်ဆွဲဖို့သိမြင်လို့တမ္မာတမ္ပုဒ္ဓအမိရတယ်ဆိုတာတဲမှန်ပါလားလို့ဒီခါမှဝန်ခံတယ်နော်အဲ့ဒီခါကျမှဘုရားကိုမြင်တယ်လို့ခေါ်ရတယ်ဒါကြောင့်အရိယာနံဘုရားဆက်ရှိတော်အရိယာတော်ကောင်းတော်ကိုအတ္တတော်ဝိဉာဏ်ဖြင့်သိမြင်လက်မရှိသောအရိယာဓမ္မတာတတိပခအစရှိသောအရိယာတို့ရဲ့သူစဉ်ကြီးများသောတရား၌အာကဝိတော်လိမ္မာကျွမ်းကျင်မှုမရှိသောအတိပ္ပံတရားဒီမှာလိမ္မာကျွမ်းကျင်မှုဘာမှမရှိဘူး။ကျွမ်းကျင်မှုရှိ၏မရှိ၏ဒီကျင်နေဆိုရင်မိမိကိုယ်ကိုမိမိပြန်ပြီးမိမိ ဘာလူပါဒနာတိဗြဟ္မဏကဘာကိုခေါ်လဲဘယ်ဘုံဘက်ဘက်ဗဏ္ဍိလအဖြစ်ပေါ်များအထုရတယ်လဲဝေနာလူပါဒနာတိဗြဟ္မဏကဘာကိုခေါ်လဲဘယ်ဘုံဘက်ဘက်ဗဏ္ဍိလအဖြစ်အထုရတယ်လဲစသည်ဖြင့်အစီစဉ်တကြစနိတကြအထောဘုံမြစ်စနိတေကိုကိုယ်ရင်မျက်မှောက်ဖင်ပေါ့ပြီးမတိဘူးဆိုရင်ပြီးတော့လည်းထိုနည်းစနိအတိုင်းရှင်းလို့မရသေးဘူးဆိုရင်ဒါတတိပဌာန်းမှာကြားကျင်နေမှာတဲ့ပုဂ္ဂိုလ်လို့မပြောထားဘူးနော်ဒါကြောင့်အရိယဓမ္မတာဖျက်ဆကြည့်တော့အရိယတော်ကောင်းတို့ရဲ့ဖြူစီမြင့်မြတ်တော်တတိပဌာန်းစားတော့တရားနိုင်အာကောင်းဝင်တော်လိမ္မာကြွန့်ကျင်မှုမရှိတော့အရိယဓမ္မေတတိပဌာန်းအစရှိတော်ဖျက်ဆကြည့်တော့အရိယတော်ကောင်းတို့ရဲ့တရားနိုင်အောင့်ဝင်တော်သင်ပြအကြီးသူမဟုတ်တော့အဝိနိဒသင်္ကြဆုံးမှာအမည်သို့မဟုတ်တော့တပ္ပရိသနာဗျာသာရှိသောအရိယတော်ကောင်းတို့ကိုအတ္တတဝိဉာဏ်ပညာမျက်စိဖြင့်သိမြင်လေမရှိသောတပ္ပရိသဓမ္မတာဗျာသာရှိသောအရိယတော်ကောင်းတို့ဤတိပ္ပံသာသောတရား၌အဘဝိတော်ဒီမှာကြွန့်ကျင်မှုမရှိသောတပ္ပရိသဓမ္မေဗျာသာရှိသောအရိယတော်ကောင်းတို့ဤတိပ္ပံသာသောတရား၌အဝိနိဒသင်္ကြဆုံးမှာအပြီးမဟုတ်သောအတုတဝါအာဂမတုဒ္ဒအဓိကမတုဒ္ဒဟုခေါ်သောအတ္တပင်တိပြင့်တိနှမျိုးဖြင့်အကြအမြင်ဘုဒ္ဓမရှိသောသုတ္တဇနောပညာမျက်စိကံနေတအန္တကုတုစင်္ဂမိုက်သာတိရူပံယုတ်တရားသောအတ္တတော်အတ္တဟုရသမနုပတ္တတိအဖန္တရလည်းရှိ၍နေ၏အတ္တနံအတ္တကိုရူပဝန္တံဝယုတ်ရှိ၏ဟု၍သောလိသမနုပတ္တတိအဖန္တရလည်းရှိ၍နေ၏အတ္တနိအတ္တနဲ့ရူပံဝါယောဟု၍တော်လေသမနုပတ္တတိအဖန်တလည်းလည်းရှိ၍နေ၏ရူပသမိယုံ၌အတ္တနံဝါအတ္တဟု၍တော်လီသမနုပတ္တတိအဖမံအထက်တရှိ၍နေ၏ဝေဒနာဝေဒနာကိုတိညာတိညာကိုသင်္ခါရေသင်္ခါရတိအစိတေသင်္ခါရတိယသို့တော့ကိုဝိညာဏအတိစေဝိညာဉ်ကိုအတ္တတော်အတ္တဟု၍သမနုပတ္တတိအဖန်တလည်းလည်းရှိ၍နေ၏အတ္တနာအတ္တကိုဝိညာဏဝန္တံဝဝိညာဉ်ရှိဟု၍တော်လီသမနုပတ္တိအဖန်တလည်းလည်းရှိ၍နေ၏အတ္တနိအတ္တ၌ဝိညာဏဝဝိညာဉ်ဟု၍တော်လဲသမနုပတ္တိအဖန်ကအဖန်တလည်းလည်းရှိ၍နေ၏ဝိညာဏသမေဝိညာဉ်၌အတ္တနာဝအတ္တဟု၍တော်လီသမနုပတ္တိအဖန်တလည်းလည်းရှိ၍နေ၏ဟောသောဝိသကတေကဝိသကအယံကဤသောဧဝံခောဤသို့တေယသက္ကာယတိတိသက္ကာယတိတိဒီဟောတိဖြစ်ပေါ်၍နေပေ၏သက္ကာယဒိဋ္ဌိဖြစ်ပေါ်နော်သက္ကာယဒိဋ္ဌိ20လို့ခေါ်ပါတယ်ခန္ဓာတစ်ခါတစ်ခါမှာသက္ကာယဒိဋ္ဌိ၄ချက်နော်နံပါတ်1ကယုတ်ဒီပင်အတ္တပဲလို့သူကဆွေးနွေးပြီးတော့ဒီချက်ချင်းကိုနားလည်အောင်ခန္ဓာ၅ပါးကိုပထမအဓိပ္ပာယ်ပြောတယ်နော်ခန္ဓာ၅ပါးကဘာလို့လဲပြည့်တတ်ပြီးပြောစမ်းပါဦးရူပခန္ဓာဝိညာဉ်ခန္ဓာပြင်းဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါကလေးကြီးပြဲမထားနဲ့ဟုတ်လားနည်းနည်းတရားအထုတ်တယ်ဆိုတာနားလေးမြင်မှလည်းအထုတ်လို့ရတယ်ရူပခန္ဓာဆိုတာကရုပ်တရားအစုအပုံဝိညာဉ်ခန္ဓာကဝိညာဉ်အစုအပုံဘာလဲဝိညာဉ်ခန္ဓာဟုတ်ပြင်းဉ္ဇခန္ဓာကပညာတရားအစုအပုံမှတ်သားမှုပညာတရားအစုအပုံသင်္ခါရခန္ဓာကသတိအလုံးစုံရှိတယ်။ဘာဖြစ်လဲသူတို့ကသင်္ခါရလို့ခေါ်လဲလို့မင်းအဲ့ဒီထဲမှာစိရနာကပြတ်ထန်းတယ်။ဒီစိရနာဒီသဘောတူကိုဘဝတစ်ခုဖြစ်ပေါ်လာအောင်ပြုပြင်ဖန်တီးပေးနေတဲ့ဖန်ဆင်းခြင်းအစ်စ်ဖြစ်တယ်။အဲ့ဖန်ဆင်းနေတဲ့လုပ်ငန်းခွင်တွေကိုသင်္ခါရလို့ခေါ်တယ်။ပြုပြင်ပေးနေတဲ့သဘောဝါလေးတွေပဲ။သင်္ခါရတရားအစုအပုံဝိညာဏကသိမှုဝိညာဉ်တရားအစုအပုံဝိညာဏခန္ဓာနော်။ကောင်းလိုက်တော့ပရမတ္ထဓာတ်တွေကို၅ခုပုံလိုက်တော့ခန္ဓာ၅ပါးဖြစ်တယ်။ပုံလိုက်တော့ခန္ဓာဘယ်နှပါးလဲ၅ပါး။အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့သိရင်တော့ပုံစံမှန်နေပေါ့။အနိစ္စတရားတွေဒုက္ခတရားတွေအနတ္တတရားတွေလို့သိတယ်ပုံစံမှန်နေ။အကြောင်းတရားအကျိုးတရားတွေလည်းသိတယ်ပုံစံမှန်နေနော်။အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံတွေပဲလို့သိတယ်မှန်နေတယ်။အဲ့ဒီလိုမသိဘဲနဲ့အတ္တလို့တွားပြီးသူကသိတယ်အဲ့ဒီအတ္တမှာအကျဉ်းသာအဖြစ်ခွဲရင်ချလိုက်တော့နှစ်မျိုးရှိပရမအတ္တဇီဝအတ္တပရမအတ္တဆိုတာကတော့ခန္ဓာရှင်အတ္တဇီဝအတ္တဆိုတာကတော့ဘဝအတ္တရဲ့မန္တမတည်ရှိနေတဲ့ခန္ဓာရှင်ခန္ဓာအတ္တလို့သူတို့ကဒီလိုပြောနေယုံကြည်ကြ ဖန်ဆင်းခြင်းအတ္တတိလည်းရှိတယ်။ဘတော်ရင်းတော်ရင်းမှာဖန်ဆင်းခံရတဲ့ဖန်ဆင်းခြင်းအတ္တတိကဖန်ဆင်းပေးလိုက်တဲ့အတ္တတိလည်းရှိတယ်လို့ဒီလိုပြောနိုင်ရုံကြီးပြတ်အတ္တဝါဒဗမာရိရဲ့အယူအဆပဲနော်။အဲဒီမှာနံပါတ်တစ်ကခန္ဓာ၅ပါးမှာခန္ဓာတစ်ပါးတစ်ပါးနဲ့အတ္တဆိုတဲ့၄မျိုးဆွဲနော်။ခန္ဓာတစ်ပါးတစ်ပါးမှာအတ္တဉာဏ်လေးမျိုးဆွဲတဲ့အခါကျတော့ဒီညမှာခန္ဓာတစ်ပါးတစ်ပါးနဲ့အတ္တ၄မျိုးခန္ဓာ၅ပါးဆိုတော့ငါးလေးပြီ20တက္ကရာဒိဋ္ဌိ20ဆိုပြီးပြောတော့ပြောတော့လည်းလွယ်အောင်ပြောရတာပဲနော်တကယ်ဆွဲတဲ့ပုံစံကျတော့ဘယ်လိုဆွဲတယ်လို့မေးတော့ရူပံအတ္တတောတမနုပတ္တတိဒီဣတိပြေဇာရူပံအတ္တတောတမနုပတ္တတိဒီလောကမှာတချို့တချို့ပုဂ္ဂိုလ်တွေကရုပ်ကိုအတ္တလို့ဆွဲအတ္တပဲလို့ဆွဲယူတယ်အဖန်မှာအထက်တရှိတဲ့သုံးသပ်နေတဲ့ဆရာကတော့ကျွေးယူထားတယ်နော်။ယရူပံသောအဟံယောအဟံတရူပံဒီဥပိ္ပစ္စအတ္တိအတ္တစ္စအတ္တယန္တမနုပတ္တိ။ဒီယတဗိနမတိလပတိပတ္တဆရာတော်ယဤသိသောဟောနောယောဟောနောတဤသိတိ။ဣသိဉ္စဝဉ္စအတ္တယန္တမနုပတ္တိ။ယောမေဝဣတိတိသရူပံအတ္တတောသမနုပတ္တိ။အထေကရကဖွင့်ထားတယ်ဘာဖြစ်လဲ။ယရူပံသောဟံယရူပံအတ္တိယုတ်ပြတိအတ္တိသောသောယုတ်ပြတိသဟံဃာတိဟံဃာကအတ္တယောအတ္တိအတ္တတိအတ္တိဟံဃာတိတံရူပံသောယုတ်ယောအတ္တိအတ္တတိအတ္တိတိယောအဟံအတ္တိဟံအတ္တိအတ္တတိအတ္တိကဟုခေါ်သောအတ္တအတ္တတိအတ္တိတံသောအတ္တတိရူပံယုတ်ဤဤသောရူပိသယုတ်ကိုလည်းကောအတ္တိသအတ္တကိုလည်းကောအဒွာယံနှခုမမြင်ပဲတခုတည်းအဖြစ်သမနုပတ္တိအဖန်မှန်ထက်တန်ရှိနေဤနှခုလိုမမြင်ဘူးအတ္တနဲ့ရုပ်ကိုတသားတည်းတခုတည်းအဖြစ်နဲ့မြင်နေနော်ဘာလေးနဲ့လဲဥပမာပေးထားလိုက်ဒီရထပိနမတိလပတိပတ္တခါရတော်ရာဣတိသောဟောနောယောဟောနောသာဣတိတိဣတိံသဝနိသအဒွာယံသမနုပတ္တိလောကဥပမာအနေနဲ့ပြောရင်ရှင်မိတိုင်းလေးတိုင်းကြည့်ပေါ့နော်တောင်းနေတဲ့ဇင်မိတိုင်လေးမှာဥစီခေါ်တဲ့မိတော့မိဉာဏ်ရှိအဲ့ဒီမိတော့မိဉာဏ်ကလည်းပေါင်းရှင်ကိုဖြာထွက်လာတဲ့အလင်းရောင်ဆိုတာလေရှိအလင်းရောင်နဲ့မိတော့မိဉာဏ်ကိုနှစ်ခုမခွဲပဲတစ်ခုတည်းအဖြစ်နဲ့မြင်နေတယ်ဟုတ်တယ်မလားအဲ့ဒီတော့သူရဲ့ယူဆချက်ကယုတ်ဒီပင်အတ္တအတ္တဒီပင်ယုတ်ပဲယုတ်နဲ့အတ္တဟာမပြောင်းဘူးတသားတည်းပဲယုတ်ကောင်နဲ့အတ္တလို့ခေါ်တယ်လို့သူကအတူတူပဲလို့ပြောယူထားတယ်။မိအောင်နဲ့မိဒီစီမီအယောင်နဲ့စီမီတော့မိစီမီတော့မိခင်ရအဲ့ဒီနှစ်ခုကိုအတူတူပဲသင်ပါတယ်လို့ပဲနော်။ဒီယုတ်ကောင်နဲ့အတ္တလို့သူကအဖန်မှန်ထက်တာရှုတယ်။နောက်တစ်ခုကျတော့သူကဘယ်လိုရှုရလဲ။ဒီယူဆတဲ့အရာကတော့ယုတ်နဲ့အတ္တဟာအတူတူပဲနော်အတ္တဒီရင်ယုတ်ယုတ်ဒီရင်အတ္တပဲလို့ယူတယ်။နောက်ယူဆတဲ့ချက်တစ်ခုကတော့ဘာလဲ။ရူပဝန္တဝအတ္တနာအတ္တနာအတ္တကရူပဝန္တယုတ်ဒီဟူ၍ပတ္တမလူပတ္တိအပ္ပမန္တထရှိ၍နေ၏။အတ္တမှာယုတ်ရှိတယ်လို့သူကရှု။အတ္တမှာယုတ်ရှိတယ်လို့သူကလည်းပတ်တယ်လေသူကဘယ်လိုဖွင့်ထားလဲ။အရူပံအတ္တတိစေတဝံခန္ဓာဝန္တရုခဝိယတံအတ္တနာရူပဝန္တံသမလုပတ္တိဒီလိုဆက်ကြည့်ကြတော့အဓိပ္ပာယ်လေးပုံစံပြောင်းသွားတယ်အရူပံအတ္တတိစေတဝံနန္တရားတွေကိုသူကအတ္တလို့ယူလိုက်နန္တရားကိုအတ္တလို့ယူပြီးတဲ့အချိန်ခါကျတော့မှခန္ဓာဝန္တရုခဝိယတံအတ္တနာရူပဝန္တံသမလုပတ္တိသစ်ပင်မှာသစ်ပင်ရဲ့ရှိတယ်လို့နံလို့ခေါ်တဲ့ဒီအတ္တလေးမှာယုတ်ဆိုတဲ့အရင်ရှိတယ်လို့သူကဒီလိုယူတယ်ပြီးတော့ယုတ်ကတခြားအတ္တကတခြားဒီယုတ်ဒီအတ္တရဲ့အရင်အကြောင်းပေါ့တနည်းအားဖြင့်အတ္တမှာယုတ်ရှိတယ်လို့သူကယူတယ်နော်အတ္တကိုယုတ်ရှိတဲ့သဘောတရားသစ်ပင်မှာသစ်ပင်ယုတ်ဆိုတာရှိတယ်လို့အတ္တမှာလည်းအတ္တရဲ့အရင်ယုတ်ရှိနေတယ်လို့ဒီလိုယူတော့အဲ့ဒီအတ္တကဘာလဲလို့မြင်တော့ဝိရဏမေညာသင်္ခါရဝိညာဉ်ခေါ်တဲ့နံခန္ဓာဒီကိုသူကအတ္တလို့ယူခဲ့တယ်။ နန္တရားကိုအတ္တလို့ယူပြီးတော့ယုတ်ကိုတော့အတ္တရဲ့အရေးအမြင်နဲ့သူကလက်ခံထားတယ်နော်နောက်တစ်ခုနံပါတ်3ကျတော့ရူပသမယဝအတ္တနာအတ္တိဝရူပရူပဝန္တဝအတ္တနာအတ္တိဝရူပအတ္တိဝအတ္တနီအတ္တနဲ့ရူပဝါယဟု၍သောလိသမဏုပတ္တိအခမန္တတအရှိရနေ၏အတ္တနိဝရူပံတိအရူပမေဝအတ္တတိဒိဋ္ဌဝပုပ္ပသမိင္ကန္တံဟူယအတ္တနိရူပံသမနုပ္ပတ္တိဥပမာလေးနဲ့ကြပ်ပြီးမှတ်မှနားလည်မယ်နော်နံပါတ်1ကယုတ်တိပဲအတ္တပဲသရကဗါလဲစီမီတော့စီမီရဥပမာနော်နံပါတ်2ကျတော့အတ္တမှာယုတ်ရှိတယ်ဆိုတာကတော့ခုနကသုပ္ပယဥပမာနော်သုပ္ပယနဲ့သုပ္ပယဥပမာကုနံပါတ်3ကြာအတ္တိဝါရူပံအတ္တိအတ္တတရူပံဝါယုတ်ဟု၍တော်လိသမနုပ္ပတ္တိအဘန္တလည်းလည်းရှိပဲနေ၏အဲ့ဒါကြတော့ဘယ်လိုခေါ်လဲလို့မေးတော့အရူပမေဝအတ္တတိတိတဝါနန္တရားကိုပဲသူကအတ္တလို့ဆိုပြီးတော့မှပုဗ္ဗတမိန်ကန္တံဟုယအတ္တနေရူပံသမနုပ္ပတ္တိပန်းမှပန်းအနတ်ဆိုတာရှိတယ်လို့ပဲအတ္တမှလည်းယုတ်ဆိုတဲ့သဘောတရားလေးရှိပြီးတော့အနတ္တိဘန်းရဲ့ဘန်းတစ်ဖွဲ့မှာဘန်းတဲ့သက်ဆိုင်တဲ့အနတ္တခုရှိတယ်။အဲဒီပုံစံအတိုင်းပဲနန္တရားတွေမှာလည်းယုတ်ဆိုတဲ့အနတ္တကလေးတစ်ခုရှိနေတယ်လို့ဒီလိုတို့ကလက်ခံထားတယ်နော်။ဘန်းကတော့အနတ်မဟုတ်ဘူးနော်။အနတ်လည်းဘန်းမဟုတ်ဘူး။ဒါပေမဲ့ဘန်းနဲ့အနတ်ဟာတရားကိုမတူဘူး။တခုလူပဲလို့သူကနားလဲနော်အဲဒီပုံစံအတိုင်းကဥစ္စာတော့ဒါကတော့ဟုတ်လောကဥပမာအနေနဲ့တို့ရဲ့ကြံခန့်ချက်ကိုနားလဲလဲအောင်တော့ပြောရတာပါဥစ္စာတော့သာရဏေတိရဲ့အယူဆတည်းတော့မဟုတ်ပါဘူးနော်ပြီးတော့ဘာမှအနတ်ရှိတယ်လို့ဆိုတော့သူကဘန်းကတခြားအနတ်ကတခြားလို့သူတို့ကဒီလိုဆွေးနွေးယုံကြည်ကြတယ်ဘန်းဘွေမှာအနတ်ထွက်လာတယ်လို့ပဲဒီလိုနန္တရားတွေမှာယုတ်လို့ခေါ်တဲ့အနတ်အတ္တကလေးထွက်လာရဲ့အရေးအယုံလေးထွက်လာတယ်လို့သူတို့ကဒီလိုယူဆနော်ဒါနောက်တစ်ခုနံပါတ်၄ကျတော့ဗာလဲရူပသမယဝအတ္တနာရူပသမယုံနဲ့အတ္တနာဝအတ္တဟူ၍ဒေါလိသမနုပ္ပတ္တိအဖန်တည်းနဲ့ရှိနေ၏ယုတ်မှာအတ္တလို့ရှိနော်ယုတ်နဲ့အတ္တလို့အဖန်တည်းနဲ့ရှိတယ်ဆိုတော့သူကအရူပမေဝအတ္တတိတေတဝါကရန္တာယမနေဝိယအတ္တနာရူပတမိသမနုပ္ပတ္တိအရူပမေဝနန္တရာကိုပြင်းနေအတ္တတိအတ္တဟူ၍ဒေတဝါ၍ကရန္တာယကျုပ်၌မနေဝိယဗရမယကဲ့သို့အတ္တနာအတ္တသောရူပတမိယုတ်၌သမနုပ္ပတ္တိအဖမန္တတရှိ၍နေ၏ဆန္ဒတဲ့ပုဂ္ဂိုလ်ဒီပေါ်ဒီကကြီးတွေတော့ဗရမယရှိမရှိမသိဘူးနော်ဗရမယကြီးတဲ့ပုဂ္ဂိုလ်ကဗရမယဗမန်ထားတယ်။ကျုပ်ကလေးစိတ်ကကကျုပ်ကလေးတကူတည်းမှာဒီဗရမယကိုလူသိစွာသိသိပြီးထား။ကျုပ်ကတခြားဗရမယကတခြား။အဲဒီပုံစံအတိုင်းနဲ့ဒီဗရမယနဲ့အတ္တနဲ့တူတယ်ပေါ့။နန္တရားတွေကဗရမယနဲ့တူပြီးတော့ယုတ်တရားကကျုပ်နဲ့တူတယ်။ယုတ်ကတခြားဗရမယနဲ့တူတဲ့နာအတ္တကတခြားဆိုပြီးတော့သူကဒီလိုလက်ခံထားနော်ဒီတော့ဒီလက်ခံချက်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့နံပါတ်1လက်ခံချက်ကတော့ယုတ်နဲ့အတ္တတရားရဲ့လို့ယူတယ်နံပါတ်2 3 4တွေကျတော့နံကိုအတ္တလို့ယူပြီးတော့ယုတ်ကိုအတ္တရဲ့အခြံရအဖြစ်နဲ့လက်ခံထားတယ်ယုတ်နဲ့နံနဲ့တခြားဆိုယုတ်ကိုအတ္တလို့မယူဘူးနံတရားတွေကတော့အတ္တလို့ယူတယ်နော်အဲ့ဒီသဘောလေးမှတ်ထားပြီးတော့ကဲအဲရူပခန္ဓာနဲ့ပတ်သက်ပြီးအတ္တ၄မျိုးရတယ်။ဝေဒနာမှလည်းဒီတိုင်းပဲ။ဝေဒနာအတ္တတောသမသမလို့ပတ်သက်ပြီး၊ပညာအတ္တတောသမလို့ပတ်သက်ပြီး၊သင်္ခါရိတအတ္တတောသမလို့ပတ်သက်ပြီး၊ဝိညာဏအတ္တတောသမလို့ပတ်သက်ပြီးပေါင်းပြီးဝေဒနာပညာသင်္ခါရဝိညာဉ်တွေကိုအတ္တလို့ယူတယ်။နော်။ဝေဒနာပညာသင်္ခါရဝိညာဉ်တွေကိုအတ္တလို့ယူပြီးတော့ယူလိုက်တဲ့အခါကျတော့ဝေဒနာကိုအတ္တလို့ယူရင်ဝေဒနာနဲ့အတ္တ ਈ အတူတူပဲ အတ္တကခံစားနေတယ်ခံစားမှုကတခြားဝေဒနာကတခြားဖြစ်တယ်အဲအတ္တကတခြားမဟုတ်ဘူးအတ္တဒီကဝေဒနာဝေဒနာဒီဖြင့်အတ္တကိုဒီလိုယူတယ်နောက်တစ်ခုဝေဒနာဝန္တံဝအတ္တနံအတ္တဒီဝေဒနာရှိတယ်လို့ယူလိုက်တဲ့အခါကျတော့ဝေဒနာကတခြားအတ္တကတခြားဖြစ်တယ်ဘာကိုအတ္တလို့တော့ယူမလိုက်လို့ပြီးတော့ပြန်ဝေဒနာမှတွဲနေတဲ့ခန္ဓာ၄ပါးနော်ရုပ်လည်းပါတယ်ဉာဏ်သင်္ခါရဝิญဉ်လည်းပါတယ်အဲ့ဒီခန္ဓာတွေကိုသူကအတ္တလို့ယူပြီးတော့ဝေဒနာဟာဒီအတ္တရဲ့အယိတ်အာဝတ္တအမိနဲ့သူကလက်ခံထားတယ်နော်ဘုဏ္ဏကကဝေဒနာဒီရင်အတ္တဒီလိုဝေဒနာစရာကစီမီးနဲ့စီမီးရောမကွဲပြားတယ်လို့ပေါ့နော်တသားတည်းပဲသူကယူတယ်သင်္ခါရမှာအယိတ်ရှိတယ်လို့ယုတ်ကေပညာရဲ့သင်္ခါရရဲ့ဝိညာဉ်ခေါ်တဲ့ဒီအတ္တမှာဝေဒနာဆိုတဲ့အရေးကလေးရှိနေတယ်လို့ဒုတိယဖြင့်လက်ခံတယ်။တတိယဖြင့်ကြတော့ပါမအနတ်ရှိတယ်လို့ယုတ်ဝေဒနာပညာသင်္ခါရယုတ်ပညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာလေးပါမှာဝေဒနာဆိုတဲ့အနတ်နေရှိတယ်လို့ဒီလိုလက်ခံတယ်။နံပါတ်၄ကြတော့ကျုပ်ထဲမှာဗရမားရှိတယ်လို့ဝေဒနာထဲမှာအတ္တလေးရှိတယ်လို့လက်ခံတော့အဲ့ဒီအတ္တကလည်းရုပ်သောမဟုတ်ပညာသင်္ခါရဝိညာဉ်ဓာတ်တွေကအတ္တလို့သူကယူထားတယ်နော်။ပညာမှလည်းထုံနေလကောင်းပေါ့နော်။ပညာနဲ့အတ္တတသားတည်းလို့ယူလိုက်တယ်။ပညာဒီပင်အတ္တဒီပင်ပညာလို့ယူတယ်။သိမိရောက်တဲ့သိမိဟာတသားတည်းဖြစ်တယ်လို့အတ္တနဲ့ပညာကိုတသားတည်းယူလိုက်တယ်။မှတ်တာဘယ်သူကမှတ်တယ်လဲ။အတ္တကမှတ်တယ်မှတ်နေတာကအတ္တကမှတ်တယ်လို့သူကမှတ်သားတယ်လက်ခံထားတယ်နော်နောက်တနည်းကြတော့ဘယ်ပင်မှာခုနကမီးရောင်နဲ့စီမီးနဲ့မီးရောင်ပေါ့နော်စီမီးရောင်လို့ပဲနောက်ဒုတိယကြတော့ဉာဏ်ညာမှလွဲနေတဲ့ယုတ်ကဝေဒနာယသင်္ခါရယဝိညာဉ်ဒီခန္ဓာ၄ပါးကိုသူကအတ္တလို့ယူလိုက်ယူပြီးတော့ဒီအတ္တမှာဉာဏ်လို့ခေါ်တယ်မှတ်တတ်တဲ့သဘောလေးရှိတယ်လို့လက်ခံတယ်စိတ္တမှာအရေးရှိတယ်လို့ပေါ့နော်နောက်နံပါတ်3ကြတော့ဒီဉာဏ်မှတ်တမ်းမှုမှာသူကခုနကဉာဏ်မှသင်္ကြန်နေတဲ့ခန္ဓာ၄ပါးကိုအတ္တလို့ယူပြီးတော့ပါမအနိုင်ရှိတယ်လို့ဒီအတ္တလေးမှလည်းသင်္ညာဆိုတဲ့မှတ်သားတဲ့အနတ်အတ္တလေးရှိနေတယ်လို့လက်ခံတယ်။နောက်နံပါတ်၄ကျတော့ခုနကကြံခန္ဓာ၄ပါးကိုပဲအတ္တလို့ယူပြီးတော့သင်္ညာမှအတ္တရှိတယ်။ဗရမားတဲ့နဲ့အဲကျုပ်တဲ့နဲ့ဗရမားရှိတယ်လို့သင်္ညာမှပဲအတ္တလေးရှိတယ်လို့သူကလက်ခံတယ်နော်။ပြီးတော့သင်္ညာကိုသင်္ညာနဲ့ကိုအတ္တလေးနဲ့သင်္ညာလို့ယူတာကတခုကျန်တဲ့ဉာဏ်မှတွင်ကြံနေသေးတဲ့ခန္ဓာလေးပါးကိုအတ္တလို့ယူတာကသုံးခုပဲဒီမှာလည်းအတူတူပဲနော်သင်္ခါရသင်္ခါရဒီပင်အတ္တဒီပင်သင်္ခါရလို့တရားရင်းယူတယ်ဒါကတစ်မျိုးမိအောင်နဲ့ခုနကစီမီအောင်နဲ့အယောင်နဲ့စီမီတော့တရားရင်းယူလိုက်နော်ဒီပင်မှာအရေးရှိတယ်လို့သင်္ခါရတရားဒီမှန်နဲ့အတ္တဆိုတဲ့အရေးရှိတယ်လို့လက်ခံတယ်အဲ့ဒါကသင်္ခါရကတစ္ဆာသင်္ခါရမှာတွေ့နေတဲ့ခန္ဓာ၄ပါးကိုအတ္တလို့ယူထားတယ်အဲ့ဒါကတရားအတ္တနဲ့သင်္ခါရခွဲယူလိုက်နော်နောက်တစ်ခုပါမအနတ်ရှိတယ်လို့အတ္တမှာလည်းသင်္ခါရဆိုတဲ့အနတ်တကယ်ရှိတယ်လို့လက်ခံတယ်အဲ့ဒါကလည်းဉာဏ်ခန္ဓာ၄ပါးကိုအတ္တလို့ဆိုယူထားတာနောက်တစ်ခုကျုပ်ထဲမှာဗရမားရှိတယ်လို့ပဲသင်္ခါရထဲမှာအတ္တလေးရှိနေတယ်လို့သူကလက်ခံတယ်။အဲဒါလည်းဉာဏ်ခန္ဓာ၄ပါးကိုအတ္တလို့ယူထားတာပဲနော်။ကဲဝိညာဉ်ဝိညာဏအတ္တတော်သမလို့ပတ္တတိဝိညာဉ်ကိုအတ္တလို့ယူတယ်။အတ္တနဲ့ဝိညာဉ်သိဖို့ဒီတရားတွေပဲ။ဒီနေ့ဖြစ်ကြည့်လိုက်ရင်တော့အဲ့ဒီအတိစိတ်ဝိညာဉ်ကိုမြတ်တော်အဖြစ်အတ္တလို့ယူတဲ့ဝါဒတော်ခမင်းများတဲ့ရှိပုံရနော်။ဒီကမုန်ကြီးနဲ့မပေါ်ဘူးပေါ်မလာတော့မပြတ်တတ်ပါဘူးနော်အသက်ကောင်လေးကံကောင်ဝိညာဉ်ကောင်အတ္တကောင်ဆိုပြီးတော့ယူတယ်ခဏခဏပြောနေတယ်သိရင်ပါပါလဲဖာတောင်းနေနော်တောင်းနေတကူပါလဲဟုတ်တယ်မလားအဲဒီဥစ္စာကတော့လိမ့်ကြတောင်းဆိုပြီးတော့ပြောကြတာပေါ့နော် အတ္တဆိုတဲ့မျိုးပဲဟုတ်တယ်မလားဒီဝိညာဉ်လေးကိုသူကအတ္တလို့ဆိုယူတယ်ဝိညာဉ်နဲ့အတ္တကိုတသားတည်းသူချမ်းနောက်တစ်ခုဝိညာဏဝန္တဝအတ္တနာအတ္တဒီဝိညာဉ်ရှိတယ်လို့လက်ခံတယ်ဒီပေမှာအရေးရှိတယ်လို့အတ္တမှန်နဲ့ဝိညာဉ်ရှိတယ်ဆိုတော့အတ္တကတခြားဝိညာဉ်ကတခြားဖြစ်သွားတယ်ဘုရားကဝิญဉ္ဇီပဲအတ္တအတ္တဒီပဲဝิญဉ္ဇီတော့ယူရကြတော့ဝิญဉ္ဇီနဲ့အတ္တကတသားတည်းဖြစ်နေ။စီမီးနဲ့စီမီးရဲ့အကြောင်းတသားတည်းဖြစ်တယ်လို့ပေါ့နော်။ဘုဒ္ဓမှာကြတော့အတ္တကတခြားဝิญဉ္ဇီကတခြားဝิญဉ္ဇီမှာအတ္တရှိတယ်လို့သူကလက်ခံတယ်နော်။အတ္တဟာဝิญဉ္ဇီရှိတယ်လို့လက်ခံတယ်။အတ္တဟာဝิญဉ္ဇီရှိတယ်လို့လက်ခံလိုက်တဲ့အတွက်အတ္တကဘာလဲလို့မေးတော့ဝိညာဉ်မှာတွင်ကြံနေသေးတဲ့ခန္ဓာ၄ပါးကိုအတ္တလို့သူကဆွဲယူတယ်။ဆွဲယူပြီးတဲ့အချိန်ခါကျတော့မှအဲ့ဒီအတ္တမှာဝိညာဉ်ရှိတယ်လို့ဒီလိုလက်ခံနော်တစ်ချက်သိတဲ့မှာအရေးရှိတဲ့ပုံစံပဲနော်နောက်တစ်ခုကျတော့အတ္တနိဝဝိညာဏဝိညာဉ်ဒီဘာဖြစ်လဲအတ္တနဲ့ဝိညာဉ်လို့သွားပြီးရှိတယ်အတ္တမှာဝိညာဉ်လို့ယူတာကဘာမှအနတ်ရှိတယ်လို့အတ္တမှာဝိညာဉ်ဆိုတဲ့အနတ်အဲ့ရှိတယ်လို့သူကဒီလိုလက်ခံထားတယ်။ဉာဏ်ခန္ဓာ၄ပါးကိုအတ္တလို့ယူတယ်။ဝိညာဉ်ကိုတခြားယူထားတယ်။နောက်တစ်ခုကျတော့ဝိညာဏတမယောအတ္တနာဝိညာဏတမယောဝိညာဉ်နဲ့အတ္တနာမှာအတ္တဟူ၍သောလိသမနုပတ္တိအဖန်လည်းလည်းရှိ၍နေ၏။ကျုပ်ထဲမှာဗရမယရဏလေးရှိသလိုဝိညာဉ်ထဲမှာအတ္တလေးရှိနေတယ်လို့လက်ခံတယ်။ဒီခါမှလည်းသူကဝိညာဉ်ကကျုပ်နဲ့တူပြီးတော့ကြံခန္ဓာလေးပါးကဗရမယလေးနဲ့တူတယ်နော်။အတ္တကကြံခန္ဓာလေးပါးကြံခန္ဓာလေးပါးလို့ခေါ်ဆိုအပ်တဲ့အတ္တကတခြားသိမှုဝိညာဉ်ကတခြားလို့ဒီလိုဆွဲလမ်းပြီးခြားတယ်။ပေါင်းလိုက်တော့တက္ကရာဒိဋ္ဌိ20ပဲ။အဲ့ဒီတက္ကရာဒိဋ္ဌိ20ဖြစ်ပုံကိုဝိဒါကတေကကြီးကမေးလို့ဓမ္မဒိနာကပြန်ပြီးတော့ဖြေထားပါတယ်ဖြေလိုက်တဲ့အရှင်ကိုပြန်ကြည့်လိုက်တဲ့အခါကျတော့ယုတ်တဲ့ကလည်းအတ္တလို့ယူတာရှိတယ်ဝိရဏတဲ့အတ္တယူတာလည်းရှိတယ်ပညာတဲ့အတ္တယူတာလည်းရှိတယ်သင်္ခါရတဲ့ကိုအတ္တလို့ယူတာလည်းရှိတယ်ဝိညာဉ်တဲ့ကိုအတ္တယူတာလည်းရှိတယ်ယုတ်ဒီပင်အတ္တဒီပင်ယုတ်ဒီလိုယူတာလည်းရှိတယ်ဝိရဏဒီပင်အတ္တဒီပင်ဝိရဏဒီလိုယူတာလည်းရှိတယ်ပညာဒီပင်အတ္တဒီပင်ပညာဒီလိုယူတာလည်းရှိတယ်သင်္ခါရဒီပင်အတ္တဒီပင်သင်္ခါရလို့ဒီလိုယူတာလည်းရှိတယ်။ဝိညာဉ်ဒီပင်အတ္တဒီပင်ဝိညာဉ်လို့ဒီလိုယူတာလည်းရှိတယ်။အဲ့ဒါက၅ခုပဲရှိတယ်နော်။ဉာဏ်ရည်ကြတာယောနီယောနီနော်။အဲ့တော့နန္တရားတက်တဲ့ကိုပဲအတ္တလို့ယူတာလည်းရှိတယ်။ဝေဒနာပညာသင်္ခါရဝိညာဉ်ဒီ၃ခုတက်တဲ့ကိုအတ္တလို့ယူတာလည်းရှိတယ်။ယုတ်နဲ့နာနှစ်မျိုးယုတ်ပြီးတော့လည်းအတ္တလို့ယူနေတာလည်းရှိတယ်နော်။ဒါကြောင့်အယုအဆလေးတွေကတော့သာသနာ့ဘအချင်းကကလဆိုတော့ကတော့သင်္ဆန်းတဲ့လူကန်းတွေလို့ပေါ့နော်သင်္မိကြီးကပြောကြတာပဲဉာဏ်မျက်စိမပါဘူးဉာဏ်မျက်စိမပါတဲ့အခါကျတော့သင်္ဆန်းရှိနေတဲ့ဒီခန္ဓာ၅ပါးအပေါင်းကိုပဲအတ္တဘက်ကနေပြီးတော့နင်းညွတ်နဲ့ဆက်ပြီးတော့သုံးဆွနေကြအဲဒီသုံးဆွနေပုံကိုဝိနာကတဲ့အခါကြီးကမင်းပြီးတဲ့အချင်းခါမှာနောက်ထပ်ဆက်ပြီးတော့မေခွန်းတစ်ခုဆက်မင်းနော်နောက်ထပ်ဆက်မင်းတဲ့မေခွန်းကဘာလဲအဲ့ဒီမေခွန်းမပြောမိလေးမှာဒီညမှာအထက်ကရာကအရှင်းထားတာနဲ့ပတ်သက်ပြီးတော့နည်းနည်းလေးထပ်ပြီးပြောဖို့လိုလိမ့်မယ်ရှင်နော်တထရူပံအတ္တတောသမနုပတ္တိဝေနာပညာသင်္ခါရဝိညာဏအတ္တတောသမနုပတ္တိတိဤနေတုပိသတုခန္တိတုဥစ္စေတဒိဋ္ဌိကတိတာယုတ်ဒီပင်အတ္တဒီပင်ယုတ်ဝေဒနာဒီပင်အတ္တဒီပင်ဝေဒနာပညာဒီပင်အတ္တဒီပင်ပညာသင်္ခါရဒီပင်အတ္တဒီပင်သင်္ခါရအတိစေဝิญဉ္ဇီဒီပင်အတ္တဒီပင်အတိစေဝิญဉ္ဇီလို့ဒီလိုယူတဲ့ငါးဌာနမှာကတော့ဩစေတဒိဋ္ဌိဓမ္မဒီပုဂ္ဂိုလ်ကနော်ဩစေတဒိဋ္ဌိကိုတော့ပြောနေတာဉာဏ်ဒီလက်အယုသ15ခုကတော့သတ္တရဒိဋ္ဌိဓမ္မပဲအဲဒီတော့သတ္တရဒိဋ္ဌိဓမ္မတွေမှာနန္တတက်ကိုယူတာလဲရှိနေတယ်နော်ယုံနဲ့နဲ့နှစ်မျိုးယောဂီယူရလဲရှိအဲဒီပုဂ္ဂိုလ်တွေကတော့သတ္တရအတ္တိသမားတွေနော်ဥစ္စေတဒိဋ္ဌိကဝိဘောအတ္တိဒီလိုလဲသုံးသတ္တရဒိဋ္ဌိကြတော့ဘောဝဒိဋ္ဌိဒီလိုလဲသုံးနော် 20အဲ့ဒီပုံစံအတိုင်းဘက်ကရဒိဋ္ဌိ20ဟောပြီးတော့ဝိသကဒေဃာကြီးကနောက်ထပ်တစ်ဖန်ဆက်ပြီးတော့မေးပြန်တယ်ဘယ်လိုမေးလဲကထံပနာယေတကယဒိဋ္ဌိနာဟောတိအေရှင်မဝိသကသက္ကယဒိဋ္ဌိသက္ကယဒိဋ္ဌိဒီကထံပနာဘေကုံဘေကံပဲနိနာအဖြစ်နာဟောတိမဖြစ်ပါသနီသက္ကယဒိဋ္ဌိဘယ်လိုမဖြစ်တယ်လဲမဖြစ်ဘုံကိုဆက်ပြီးတော့မေးပြန်တယ်နော်ဣဒဝုဒ္ဓဝိသကတုဒ္ဓဘာရိယသာဝကောအရိယနံတတောဝိအရိယဓမ္မသာကောဝိတောအရိယဓမ္မေသူဝိနိတောသဗ္ဗရိသာနံတတောဝိသဗ္ဗရိသာဓမ္မသာကောဝိတောသဗ္ဗရိသာဓမ္မေသူဝိနိတောနရူပံအတ္တတောသမ္မရူပံသတိနာရူပဝန္တဝအတ္တနာအတ္တိဝါရူပံနရူပသမိဝအတ္တနာနဝေဒနာတိညာနတိညာနသင်္ခါရေနဝိညာဏအတ္တတောသမ္မရူပံသတိနဝိညာဏဝန္တဝအတ္တနာနအတ္တနိဝဝိညာဏနာဝိညာဏသမေဝအတ္တနာဧဝံခောအဟုသောဝိသကတက္ခယအဋ္ဌိနဧဝံခောအဟုသောဝိသကတက္ခယအဋ္ဌိနဟောတိအဖြေလေးပဲနော်ဒါဆိုလေအဟုသောဝိသကတက္ခယဝိသကဣဒဣဒန္တော၌အရိယနာဖျားသက်စီတော်ရိယတော်ကောင်းသောဘုတ္တတဝိဉာဏ်ပညာမျက်စိဖြင့်သိမြင်လေရှိသောပုံစံပြောင်းပါနော်အရိယနာဖျားသတိတော်အရိယတော်ကောင်းသောကောဓမ္မံဝိညာဉ်ဉာဏ်မျက်စိဖြင့်သိမြင်လေရှိသောအရိယဓမ္မသာဘုရားသတိတော်အရိယတော်ကောင်းသောဤတိပဒံသံသောမောမြတ်သောတရားနှင့်အာကိုဝိသောလိမ္မာကျမ်းကျင်းစေရရှိသောအရိယဓမ္မဖျားသတိတော်အရိယတော်ကောင်းသောဤတတိပဒံသံသောတရား၌သုဝိနီတော်ကောင်းစွာသင်္ကြန်ဆုံးမအပ်သည်သောသဗ္ဗရိဇာနာဖျားသတိတော်အရိယတော်ကောင်းသောကောသတ္တဝိဉာဏ်ပညာမျက်စိဖြင့်ဖွင့်မြင်လေရှိသောသဗ္ဗိတ္တဓမ္မသောဖျားရှားရှိသောတရကောင်းတို့ရဲ့တတိပဒံသာသောတရားနှင့်သောဝိတော်လိမ္မာပြောင်းခြင်းလျက်ရှိသောသဗ္ဗိတ္တဓမ္မဖျားရှားရှိသောတရားတရကောင်းတို့၏တတိပဒံသာသောတရား၌သုဝိနိတောကောင်းစွာယဉ်ကျေးအောင်ဆုံးမသွန်နေအပ်သည်သောသုဒ္ဓဝါအတ္တမသုဒ္ဓအဓိကမသုဒ္ဓဟုခေါ်သောသောအကျဉ်းမြင်ဘုဒ္ဓအရှိသောကုသဇဏကုသဇင်သည်သုဒ္ဓဝါအတ္တမသုဒ္ဓအဓိကမသုဒ္ဓဟုခေါ်သောသောအကျဉ်းအမြင်ဘုဒ္ဓအရှိသောအရိယသာဝကအရိယဖြစ်တော်မူသောဖြစ်စီတိတိသာဝကသည်ရူပံယုတ်တရားသောအတ္တသောအတ္တဟုရဏတမလို့ပတ္တိအဖမံအတ္တလည်းရှိ၏မနည်းယုတ်သောအတ္တလို့မရှိဘူးနော်အတ္တနာအတ္တကိုယ်ရူပဝန္တဝယုတ်ကြည်ဟူရသောလိနာတမလုဘတ္တိအဖန်လည်းလည်းရှိရမနေအတ္တနိအတ္တနာရူပံဝယုတ်ဟူ၍သောလိနာတမလုဘတ္တိအဖန်လည်းလည်းရှိရမနေရူပတမေယုတ်နှင့်အတ္တနာဝအတ္တဟူ၍သောလိနာတမလုဘတ္တိအဖန်လည်းလည်းရှိရမနေယုတ်ကြည်ဖြင့်အတ္တပဲလို့လည်းမရှိဘူးယုတ်မှာအတ္တရှိတယ်လို့လည်းမရှိဘူးနော်အတ္တ၌ယုတ်လို့လည်းမရှိဘူးယုတ်မှာယုတ်၌အတ္တလို့လည်းမရှိဘူးလေးချက်တော့နော်ဝေဒနာတင်ညာသင်္ခါရဝိညာဉ်ပုံစံတို့ပဲနော်ဝေဒနာဝေဒနာကိုတင်ညာတင်ညာကိုသင်္ခါရသင်္ခါရတရားတို့ကိုဝိညာဏအတိတ်ကိုဝိညာဉ်ကိုအတ္တတော်အတ္တဟု၍နတ္တမနုပ္ပတ္တိအဖန်လည်းလည်းမရှိအတ္တနာအတ္တကိုဝိညာဏဝန္တဝဝိညာဉ်ရှိဟု၍တော်လိနာတမနုပ္ပတ္တိအဖန်လည်းလည်းမရှိအတ္တနိအတ္တနဲ့ဝိညာဏဝဝိညာဉ်ဟု၍တော်လိနာတမနုပ္ပတ္တိအဖန်လည်းလည်းမရှိဝိညာဏသမေဝဝိညာဉ်၌မူလေအတ္တနဝါအတ္တဟူ၍သောလိနာတမနုပ္ပတ္တိအဖန်တည်းလည်းမရှိ။ဘောဓဝိသကတေသောဝိသကယံသောဤသို့ဖြင့်သက္ကယဒိဋ္ဌိသက္ကယဒိဋ္ဌိဒိနာဟောတိမဖြစ်ပေ။သက္ကယဒိဋ္ဌိမဖြစ်တဲ့ဒီပုံစံလေးလို့ပြန်ဖြေတယ်။ဒါကဒီအခြေကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့သက္ကယဒိဋ္ဌိမဖြစ်ခြင်းတော့ဘာဖြစ်ဘာလို့ပါလဲ။ဘုရားအစရှိတဲ့အရိယတရောကောင်းတို့ရဲ့တတိပဒံစတဲ့တရားတွေနဲ့ကျွမ်းကျင်လေးမှဟုရှိဖို့မလိုဘူးလားလိုတယ်တစ်ချက်ဒီလိုဆိုရင်တတိပဒံကျင့်ရင်ဟာဘယ်ပုံဘယ်ဘက်ဗဏိလအဖြစ်ကြည့်ရမယ်ဆိုတာလေးတွေကိုတတိပဒံကျင့်ရင်ကိုကျင့်လို့တဲ့သူတော်ကောင်းတွေမသိသင့်ဘူးလားဒီလိုနဲ့ဦးဇင်းတဲ့တတိယစီဇံကိုသိကောင်းတယ်သိမဖြစ်တော့တတိပဒံပါဠိတော်လေးကြီးကျက်မယ်ဆိုလို့ရှိရင်ပေါ့ဉာဏ်လေးနဲ့အသိတွေထက်မယ်ဆိုရင်သဘောအတူရနိုင်ပါလားသိမများတော့ဒီတိပ္ပံကျင့်ခြင်းရဲ့ဆိုလိုရင်းအဓိပ္ပာယ်လေးတွေကိုဒီနေ့ဒီကံဆရာတော်မနဲ့ပြယူမယ်ဆိုလို့ရှိရင်လည်းသိမပြပါဘူးနော်။အဓိဓမ္မာသင်္ခါပညာလေးအထက်ရောက်ရှိမယ်ဆိုရင်ပြယူလို့နားလည်ဆွေးပါရစေ။ဆရာရှင်ကသာဝကတွေကိုဟောတဲ့အခါမှာဒီကျင့်ခြင်းကိုနားမလည်နိုင်အောင်ဟောနေတဲ့ကျင့်ခြင်းလေ မဟုတ်ပါဘူးနားနေနဲ့ဟောနေတဲ့အဖြစ်ဆိုတော့ဒါကြောင့်ဒီပဋိပဒါစရတရားရှင်နဲ့ကြောင်းကျင်လိမ္မာမှုရှိတယ်ဆိုတာကဘယ်လိုလဲလို့မေးတော့သုတဝါဘာဂမသုတအဓိကမသုတအကြောင်းမြင်ဘုသုတနှစ်မျိုးရှိရနှစ်မျိုးရှိနေတဲ့အရိယာတာဝကဆိုပြီးဒီလိုသတ်မှတ်ချက်ပေးတော့ဒီအရိယာတာဝကကိုနှစ်မျိုးဖွင့်ထားပါတယ်အမျိုးကတော့အရိယဖြစ်တော်မူသောဘုရားရှင်ဒီကတာဝကမှန်ရင်လည်းအရိယတာဝကလို့ခေါ်တယ်။အဲဒီကျောင်းမှာတော့ပုသုရှင်လည်းပါတယ်။အရိယသူတော်ကောင်းတွေလည်းပါတယ်။နောက်တစ်မျိုးဖွင့်တာကတော့အရိယသူတော်ကောင်းများကိုလည်းအရိယတာဝကလို့ခေါ်တယ်။အဲဒီအပိုင်းကျတော့ပုသုရှင်မပါဘူးနော်။ဒီတော့သင်္ဒိကျင့်ပြီးနှစ်မျိုးဖြင့်ပြည့်နေတဲ့အပိုင်းမှာပုသုရှင်လည်းပုသုရှင်နဲ့တန်တော့ပြည့်မယ်ဆိုရင်တော့အရိယတာဝကလို့ခေါ်နိုင်ပါလိမ့်မယ်။ဒီကသင်္ဒိကဘုရားကြားကြည့်တဲ့အရိယတော်ကောင်းတို့ရဲ့တရားတော်ဆောဆုပ်အပ်တဲ့ဒီတိပ္ပံဒီကိုသင်္ဒိအနေနဲ့ဘုရားမသိအောင်သိကြည့်ရတယ်။ဒုတိယကျင့်ပြီးအနေနဲ့သိအောင်သိသိတက်ပြီးတော့သိကြည့်ရတယ်။အဲဒီသင်္ဒိကျင့်ပြီးနှမျိုးဖြင့်ဒီတိပ္ပံတရားတွေကိုသိနေကြ။တတိပ္ပံအစရှိတဲ့တရားတွေကိုသိမယ်ဆိုရင်ပေါ့ဗေဒီတိယမနဲ့လို့သိမယ်။မဆိုင်ဖိုးဆိုင်ပြီးအတိုင်းအောင်သိမယ်ဆိုရင်တော့သဘုတ်ကိုရဲ့နန္ဒမတ္တရဲ့အတ္တိ20မဖြစ်တော့ဘူးလို့ဒီလိုတတ်မှတ်ချက်ပေးတယ်။ဒီတော့ဘုရားဆက်ကြည့်တဲ့အရိယတရားကောင်းကြီးရဲ့သတိပ္ပံဆရာတဲ့တရားတွေနဲ့သင်္တိပြင့်ပြီးအတိနှမျိုးပြန်ပိုင်းခြားသိလိုက်လို့ရှိရင်မိတ်ဆိုင်ဖို့ဆိုင်ပြီးတန်အောင်သိကြမယ်ဆိုရင်လည်းအရိယနံတ္တဝီဘုရားဆက်ကြည့်တဲ့အရိယတရားကောင်းတော့ဉာဏ်ပညာမျက်စိဖြင့်ဖူးမြင်လေရှိတဲ့ပုဂ္ဂိုလ်ချင်းနဲ့ဝင်သွားပြီ။အဲဒီလိုဝင်သွားပြီဆိုရင်တော့ပုဂ္ဂိုလ်ရဲ့တန်တန်နဲ့လက်ကရအတ္တိဘယ်လိုမှမဖြစ်နိုင်ဘူးခန္ဓာငါမိစ္ဆာတ္တိကုသမြတ်ပြီဒီတက္ကရာအတ္တိနှစ်ခြင်းကိုအခြေခံပြီးမှဖြစ်ပေါ်လာရဒီနည်းအားဖြင့်ပြောရင်တော့အတ္တဒိဋ္ဌိကိုအခြေခံပြီးမှတက္ကရာဒိဋ္ဌိကိုပေါ်လာတက္ကရာဒိဋ္ဌိဆိုတာကအတ္တဆိုအတ္တဆိုတော့အခြေခံမှဒါရင်ဒီတက္ကရာဒိဋ္ဌိကဖြစ်တယ်ဒီတော့ဒီအတ္တကောင်လေးငါကဝိညာဉ်ကောင်အတ္တကောင်မရှိဘူးဆိုတဲ့ဒီအသိဉာဏ်ပေါ်ရအပ်တဲ့ဘာလို့ရမလဲအနတ္တဥပါဒဏ်ဉာဏ်ကိုရင့်ကျက်အောင်ရှင်းပြရတယ်အနတ္တဥပါဒဏ်ဉာဏ်ရင့်ကျက်တာကဘယ်ခါမှရင့်ကျက်တယ်လို့မင်းရင်တော့အနိစ္စဥပါဒဏ်ဉာဏ်ဒုက္ခဥပါဒဏ်ဉာဏ်သဘောတို့ကဥပနိဒိယတတ္တိနဲ့အဘာမအတ္တတည်ပြီးပြုပေးလိုက်တဲ့အခါအနတ္တဥပါဒဏ်ဉာဏ်ဟာလည်းပေါ်ပြီးတော့ရင့်ကျက်တာသောရင့်ကျက်လာတဲ့အနတ္တနိဗ္ဗာန်ဉာဏ်ကအတ္တဒိဋ္ဌိဇဘဖြိုခွင်းနိုင်တဲ့သာအဖြစ်သို့သောဝိပဿနာအခိုင်မှာသင်္ခါရအခိုင်မှာဖြိုခွင်းတယ်။ဒီတော့ဒီအနိစ္စလို့ရှိနိုင်တဲ့ဉာဏ်ဒုက္ခလို့ရှိနိုင်တဲ့ဉာဏ်အနတ္တလို့ရှိနိုင်တဲ့ဉာဏ်အမြင်တွေကိုရင့်ကျက်အောင်ရင့်သာအောင်သိကအထောက်အထားဖြစ်ပါတယ်။ဘာဖြစ်လို့လဲ။ဝိပဿနာဆိုတာကအနိစ္စဒီဝေဒနာဝိဝိဒေဟိအာသရိဟိဓမ္မေပတ္တိတိဝိပဿနာအနိစ္စဝေဒနာအနိစ္စသာဒီတို့ဤအစအဖြင့်ဝိဝိဒေဟိအာဃာရေဟိအထူးထူးသောအခြင်းအရာတို့ဖြင့်ဓမ္မေဒုက္ခသစ္စာတမှုရာသစ္စာအမိရတဲ့သင်္ခါရတရားစုတို့ကိုပတ်သက်ပြီးဒီအမြင်အောင်ရှုတတ်ရဤတိကဓမ္မထုံးကြဝိပဿနာဝိပဿနာမည်ဒီလိုဖွင့်ထားဒီအဖွင့်ရဆုံးဖြင့်တော့ဝိပဿနာဆိုတာကဘာလဲဒုက္ခသစ္စာအမိရနေတဲ့ခန္ဓာငါးပါးသမုဒိယသစ္စာအမြင်ရနေတဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒဘောတရားအဲဒီခန္ဓာ၅ပါးဒုက္ခသစ္စာတရားနဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒဘောတရားသမုဒိယသစ္စာတရားတွေရဲ့ရှိပြီးပြတာကိုညာနဲ့မြောင်းကြည့်ပြီးအနိစ္စတဲ့တင်းတင်းရှိတယ်။ရှင်ချင်းပြချင်းဖြင့်အနိစ္စခံရတဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့တင်းတင်းရှိတယ်။မပြည့်စုံတဲ့အတင်းကျဲအခိုင်အမာအနှစ်သာရအဖြစ်ဒီလိုအတ္တမဟုတ်တဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးတော့အနတ္တလို့တင်းတင်းရှိတယ်။အဲဒီလိုရှုနေတဲ့ဉာဏ်ကိုယ်တော်ဝိပဿနာလို့ခေါ်တယ်။ဒီကကဘယ်မှာဆင်းရလဲခန္ဓာငါးပါးဆိုတာဘာလဲမသိဘူး။ဉာဏ်ရဲ့သတိကဓမ္မကဓမ္မတရားဆိုတာဘယ်လိုနည်းလဲမသိဘူးရှုလည်းမရှုဘူး။အဲဒီပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ဝိပဿနာဉာဏ်ဖြစ်နိုင်ပါ့မလဲ။မဖြစ်နိုင်ဘူး။ဒါကတော့အခြေခံအုပ်မြင့်ကြီးပဲနော်။ဒါကြောင့်ဒီဝိပဿနာဉာဏ်ကရင်ကအပြင်ဒီအတ္တဒိဋ္ဌိကိုဖြုတ်ခွဲသွားတဲ့အခါနောက်ဆုံးဝိပဿနာဉာဏ်ရင်းမြင့်တဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဉ္ဇဉ်ဖုံညာဆိုတာပေါ်လာတယ်။ဆိုမဉ္ဇဉ်ကဒီခန္ဓာငါးပါးတို့အပေါ်နဲ့ဒီနည်းအားဖြင့်ဒုက္ခဒိဋ္ဌိတရားသမှုတရားဒိဋ္ဌိတရားတို့အပေါ်နဲ့တွဲနေတဲ့ဒီအတ္တဇွန်းကိုအကျဉ်းအကြံမရှိကိုယ်စီအောင်သမုဒ္ဒေရာအချင်းပြတ်တာဒုက္ခမှာအတ္တဒိဋ္ဌိကုံသွားမယ်တတရာဒိဋ္ဌိဖြုတ်သွားမယ်။အဲ့ဒီအချင်းအချင်းဝိဒ္ဓကတရားကြီးကမင်းလို့ ဓမ္မဒိနာဒိဋ္ဌိမကပြန်ပြီးတော့အဖြေပေးနေတယ်ဒါသက်္ကာယဒိဋ္ဌိချုပ်ကြောင်းရှင်းစဉ်တစ်ခုပဲဒီကသက်္ကာယဒိဋ္ဌိချုပ်ခြင်းနဲ့ဆိုလို့ရှိရင်ဘာလို့ရမလဲခုဒီမှာပြောနေတာကယောဝေဒနာတင်ညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးတော့အပေါ်၌အတ္တလို့မရှိပါဘူးမရှိတော့ဘယ်လိုမြင်ရမလဲလို့ပြောတော့အနတ္တဉာဏ်အမြင်ဆက်အောင်ရှိပါဘူးအဲဒီကခန္ဓာ၅ပါးကိုမသိသေးတဲ့သူတော်ကောင်းတို့အဖို့ခန္ဓာ၅ပါးတို့ရဲ့အနတ္တအချက်ကိုမြင်နိုင်ပါမလားမမြင်နိုင်ဘူးဒါဆိုတော့တတိထားရတော့နော်ဒါကြောင့်ခန္ဓာ၅ပါးကိုသိအောင်ကြိုးစားမယ်ဒုတိယခန္ဓာ၅ပါးတို့ရဲ့အကြောင်းတရားတွေကိုရှင်းပြရအကြောင်းတရားနဲ့တကွဒီခန္ဓာ၅ပါးတွေကအနိစ္စအချက်ဒုက္ခအချက်အနတ္တအချက်ကိုတတိယအဆင့်သိအောင်ကြိုးစားရအောင်အဲဒီလိုကြိုးစားလိုက်တဲ့အခါမှာဝိပါဒနာဉာဏ်စရကပေါ်လာမယ်ဘုံဝိပါဒနာဉာဏ်ကသင်္ခါရအဖြစ်ဒီအနတ္တအတွက်ကိုအတ္တအတွက်ကိုဖြူမယ်အတ္တဆိုပြိုလိုက်ရင်အနတ္တဉာဏ်အမြင်ဆိုင်နော်အနတ္တဉာဏ်ကကံကံဝါဆိုင်လို့လက်ဆိုင်ဖုံးဆိုင်ပြီးအတ္တဆိုင်ပြီးဆိုရင်တော့ဒီတက္ကະအတ္တလုံးလုံးချုပ်ပြီးဒါတက္ကະအတ္တချုပ်ကြောင်းပြည့်စုံတယ်နော်ကဲနောက်တစ်ခုမေဃတက္ကະဆက်ပြီးတော့မိဉာဏ်နဲ့ဗတ္တမောပနာယအရိယအခြင်းကြီးကောင်းပဲတော့ဒီကဲသက်္ကာယဒိဋ္ဌိဖြစ်ပုံမဖြစ်ပုံနဲ့ပတ်သက်ပြီးတော့နော်ဉာဏ်အောင်မေးတော့ဒီသက်္ကာယဒိဋ္ဌိဖြစ်ခန်းမဖြစ်ခန်းမှာကြတော့နန္ဒာကြီးမှာလက်ပတ်ပုံမလက်ပတ်ပုံအပိုင်းနှစ်ခုပါတော့နော်ဘဝတစ်ခုအနေဘဝတစ်ခုလာတဲ့အပိုင်းနဲ့ပါဘဝတစ်ခုအနေဘဝတစ်ခုသွားတဲ့အပိုင်းနဲ့ပါတယ်ဘဝတစ်ခုအနေဘဝတစ်ခုမလာတဲ့အပိုင်းနဲ့ပါတယ်ချုပ်သွားတဲ့အပိုင်းနဲ့ပါတယ်နော်အဲဒီအပိုင်းတွေကကိုသက်္ကာယဒိဋ္ဌိဆိုင်မှာနှစ်မျိုးမေးပြီးတဲ့အချိန်ခါမှာနောက်မေးခွန်းတစ်ခုသူကဆက်ပြီးမေးတယ်ဗဒ္ဓမောပနာယိအရိယအခင်ကြီးကောဘက်ကောဒီအရေးရှင်မဓမ္မဒိနာအရိယအခင်ကြီးကောဘက်ကောသူရှင်မြင့်ရတဲ့အရိယသရောကောင်းတို့ရဲ့မဲ့ခင်ရှင်ပါအပြည့်များတရားဟူဒီကဗဒ္ဓမောအဘယ်ပါနည်းမဲ့ခင်ရှင်ပါအပြည့်များတရားကဘာလဲလို့သူကဒီမေးခွန်းဆက်ပြီးမေးတယ်လက်သာယနိရောဓဂါမိနိပရိပဒါဆိုပြီးရှင်းတော့မေးခွန်းတစ်ခုမေးတယ်နော်အဲ့ဒီမေကောင်းကလည်းကိုဒီတစ်ခါထပ်ပြီးတော့သူကမေးပြန်တာလက်ပြန်ဖြစ်သွားတာကဘာလဲလို့ထပ်မေးတော့တက္ကရာနိဒန္တဂါမိနိပရိပဒံတက္ကရာအထုယံနိဗ္ဗာန်ကိုရောင်ကြောင်းပြည့်စင်စရာနဲ့ဒီမေကောင်းဖြစ်သွားတာဘုဒ္ဓဂန္ဒီမေကောင်းဖြစ်ပါဟာဘာလဲလို့ထပ်ပြီးတော့မေးပြန်တယ်ဘာဥဒိကျရည်ရွယ်ချက်တွေရှိနေကြလဲနော်သကန်းတို့နဲ့တူပြောနေတဲ့အချိန်ခါမှာတူရဲ့မေကောင်းရဲ့သွန်သွန်ရဲ့ဥဒိကျရည်ရွယ်ချက်တွေကိုသူကသိမှသူ့ရဲ့လုံလန်းချက်ကိုဖြေဆိုလို့ရနော်ဒါကြောင့်ဒီညမှာတတမောကနာယရိယသင်္ခိကောမေကောတိအရာပြည့်နဲ့ဣရိယပတိပုတ်စေသဘောဟုတိတေတဘောဘဝေယဒီမေဘုံကိုတော့ဓမ္မဒိနာသီရိမကဝိဒါကဒေဂာတိကိုဆက်မေးပြီးတော့မှသူကဖြစ်နေတဲ့မေဘုံဖြစ်နေပြီတဲ့နော်ဘုပဒကတိယဟိတမေကောပုတ်စေတော့ဣဒ္ဓသတ္တမမေကမေဘပုတ်စေတိဒဂတိရှိရမှာသက်္ကာယနိရောဓဂါမိနိပရိပဒတက္ကာယဆုံးရနိဗ္ဗာန်တို့ရောင်ကြောင်းပြည့်စုံဆိုတဲ့မေခွန်းတစ်ခုသိမိပြီးပြီကုတ္တကထပ်ပြီးမေးကြတယ်။ဘာရည်ရည်ရှိကြတယ်လဲဒီလိုမေးပြီးတော့မှသိရမယ်နော်။ဒါပေမဲ့လို့သဗ္ဗန္နအတ္တနောပြတ္တတ္တယသန္တိရှင်တတ္တအတိပညာနဲ့လည်းသိသည်။ဒါပေမဲ့လို့ဓမ္မဒိနာသီရိမကမိမိရဲ့ယက်ကစွန့်အင်ပြီးကြီးတယ်။သင်ရှားတဲ့မိမိမှာသင်ရှားနေတဲ့စွန့်အားရှိနော်။ကျန်းကျင်နေမှန်းနဲ့စွမ်းအားရှိတယ်အသည့်အလိမ်မှာညပညာကရှိနေတယ်ရှိတဲ့အတွက်ကြောင့်ဝိနာကဒေဂာကြီးဆိုလိုရင်အနဲ့အတိပ္ပတိကိုသူကကောင်းစွာမှတ်သားလို့ရမှတ်သားလို့ရတဲ့အတွက်ဒီမီနာဥပါဒေနဟိတပရိပါတိဝေဒိနမေကောပုတ်တိတောဖိသတိဣဒါပနတံတေခတတေခတံလောကိယလောကုတ္တတံဟိတံတိတဝေဒိနပုတ်တိတုကမ္မဝေဒတိရှေ့တုန်းကတော့သူမေးတဲ့မေးခွန်းကတော့ဘာရည်ရည်ရှိလဲလို့မေးတော့ပฏิပတ်တိဝေဒနာမေဃပုသိတောဝိသတိပฏิပတ်ခြင်းစဉ်လမ်းကလေးကြီးရှင်းရမယ်မြတ်ခင်ရှင်းပါကိုရှင်းတာမြည်တယ်နော်ဒုက္ခထုတ်ရနိဗ္ဗာန်တို့ရောက်ကြောင်းခြင်းစဉ်အဖြစ်မြည်တယ်ကိုမေးတာကတော့သူကသင်္ခတအတ္တခတလောကီလောကုတ္တရာသင်္ခိတအတ္တိတအစပြီးတော့အစအဖြစ်သူကမေးလို့ဒီမြတ်ခင်ရှင်းပါကိုသင်္ခတလားအတ္တခတလားစသည်ဖြင့်သူကမင်းမျိုးမျိုးနဲ့လက်ပြီးမေးခြင်းနေတယ်အဲ့ဒီလိုမေးခြင်းနဲ့အတွက်ကြောင့်တော့မေးခွန်းတစ်ခုဆက်ပြီးတော့မေးတယ်လို့ဓမ္မဒိနာသီရိမကသဘောပေါက်ကောင်းစွာမှတ်သားလို့ရနော်။ဒါကြောင့်သတ္တမအဘုဒ္ဓေတဘာဝဉာဏ်ရောဂတိတန်တဝိတ္တိသေးသည် ဒါကြောင့်သူမေးတာကိုပြန်ပြီးတော့ဆက်ပြီးမမေးတော့ဘဲနဲ့သူမေးတဲ့မေးတဲ့ကိုပဲသူ့ရဲ့အလွန်ဆန္ဒနဲ့လက်လျောညီအောင်ဓမ္မဒေသနာထေရီမတ်ကပြန်ပြီးတော့အဖြေပေးနေတယ်နော်ကဲအဲ့ဒီအခါမှာကဲသူမေးကောင်းကကတ္တမောပနာယိအရိယအထင်ကြီးကောင်းမဲ့တော်တိအယမေဝအာဟုသောအယမေဝခောအာဟုသောဟိတကအရိယအထင်ကြီးကောင်းမဲ့တော်တိအဋ္ဌိကသမ္မာတိတိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာဓမ္မတိသင်္ခါတိမဂ္ဂင်၈ပါးဆိုတာကသမ္မာတိတိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာဓမ္မတိဒီ၈ပါးပဲဖြစ်နော်အရိယပနာယေအထင်ကြီးကောင်းမဲ့ကသင်္ခါတဥဒ္ဓဟုအတင်္ခတောတိဟောသူကချက်ပြီးနေမဂ္ဂင်၈ပါးဆိုတာဘာလဲလို့မေးပြီးတော့ရှင်းဆက်မင်းရဲ့ဉာဏ်ကရှိနေတယ်ဒါကြောင့်ဒီမဂ္ဂင်၈ပါးကိုပြန်ပြီးတော့သူကသင်လိုက်တာရှင်းဆက်မင်းနဲ့မင်းကိုနေကိုလည်းခုနကဓမ္မဒိနာသီရိမကကျိုးပြီးတော့သက်သက်ထားပြီးဖြစ်နေနော်ဒါကြောင့်ရိယပနာယအရှင်ဒီကောမကသင်္ခတောဥဒ္ဓဟုအတ္တိတောဒီအရင်ရှင်းမှဓမ္မဒိနာရိယပနာအရှင်ဒီကောမကဖြင်းခြင်းပြီးနေတဲ့အရိယတော်ကောင်းတို့ရဲ့အမဂ္ဂင်၈ပါးအကျင့်များတရားတွေကသင်္ခတောသင်္ခတတရားလေးလို့ဥဒ္ဓဟုထို့သောမဟုတ်အတ္တိတောအတ္တိတတရားလေးလို့သင်္ခတအာသင်္ခတသင်္ခတဆိုတာကဘာပြောရလဲညဉ့်ဉင်မှဖြစ်ပေါ်လာတဲ့တရားအကြောင်းတရားတွေကပေါင်းစုပြီးဖြစ်ပြီးမှဖြစ်ပေါ်လာတဲ့တရားကိုသင်္ခတအာသင်္ခတဆိုတာကအကြောင်းတရားတစ်စုံတစ်ခုကြောင့်ဖြစ်တဲ့တရားမဟုတ်ဘူးမြည်ပြီးအကြောင်းတစ်စုံတရားကမှပြုတ်ရင်လို့ဖြစ်ပေါ်လာတဲ့တရားမျိုးမဟုတ်ဘူးအဲ့ဒီလိုမဟုတ်တဲ့တရားကိုတော့အာသင်္ခတလို့ခေါ်တယ်ဒါကသင်္ခတကကျေးဇူးတင်ယုံပြာသုံးပြတဲ့ဘောအတွဲမှာတည်ရှိနေတဲ့ကျေးဇူးတင်ယုံပြာမှန်တယ်မြတ်သင်္ခတနောက်တော့ကျေးဇူးတင်ဒီလက်သင်္ခတလားအာသင်္ခတလားလို့သူကဒီကမေးနေတာနော်အဲဒီနောက်တော့ကျေးဇူးတင်ဒီလက်သင်္ခတလားအာသင်္ခတလားလို့သူကပြီးတော့အရိယခောအောသောဝိသကအရှင်ကြီးကမဲ့ကောသင်္ခတောသင်္ခတလို့သူကပြန်ဖြေတယ်ဒီကနောက်တော့ကျေးဇူးတင်ဈာန်ပါဒီမက္ခင်ဖြစ်ပါပါနေပါတယ်မဲအရိယာမတရားနဲ့ရှင်ပြည့်ပြီဖြစ်ပေါ်သွားတဲ့မဂ္ဂင်တရားကို၈ပါးကိုပဲမဂ္ဂင်၈ပါးနော်မဂ္ဂဒိဋ္ဌံထဲ့လို့မဂ္ဂဒိဋ္ဌံလို့ခေါ်တယ်အဲ့ဒီမဂ္ဂင်တရားကို၈ပါးကိုညွှန်ပြီးတော့မြေတော့ဒီလောကုတ္တရာသိသိတဲ့အရိယာမတရားနဲ့ရှင်ပြည့်ပြီဖြစ်ပေါ်သွားတဲ့ဒီမဂ္ဂင်တရားကို၈ပါးဒီသင်္ခတလားအတ္တကတလားလို့မြေတော့ခြေရီမကသင်္ခတဆိုပြီးတော့ကြံပြီးတော့ခြေတယ်သင်္ခတဆိုတာကဘာလဲအကြောင်းတရားတွေပေါင်းစုပြုမြတ်ဖြစ်ပေါ်နိုင်ရတဲ့တရားပဲ။နိစ္စသာဝရဒီမဂ္ဂင်တရားကိုရှင်းပါပြီးအမြဲတည်နေတဲ့တရားမဟုတ်ဘူး။ဒါနည်းအားဖြင့်ပြောရင်ဒီလိုလဲအနိစ္စတရားဒုက္ခတရားတရားပဲ။ဒီမဂ္ဂင်ဆိုတာကလည်းတကယ်ဖြစ်ပြီးတာနဲ့ပြတ်သွားတယ်။ဒီလိုလဲအနိစ္စတရား။မဂ္ဂင်နဲ့ရှင်းပြနေတဲ့ဒီမဂ္ဂင်တရားကိုရှင်းပါဟာလည်းဖြစ်ပြီးတာနဲ့ပြတ်သွားတယ်။ဒီလိုလဲအနိစ္စတရား။ရှင်းချင်းပြချင်းတန်ကြပြီးအနိစ္စခံနေရတဲ့ဒုက္ခတရားမမြတ်ကြီးပဲအစေကျဲအခိုင်မာဖြစ်တာရအဖြစ်ဒီလေအတ္တမဟုတ်တဲ့အနတ္တတရားကမှန်တယ်။အနိစ္စတရားလည်းမှန်တယ်ဒုက္ခတရားလည်းမှန်တယ်အနတ္တတရားလည်းမှန်တယ်။မယုံနေမှာကဘုနောက်ကသူကဒုက္ခတ။ပြုမြင်ပေးမှဖြစ်ပေါ်နေရတဲ့တရားမပြုမြင်ပဲနဲ့ဖြစ်ပေါ်ရတဲ့တရားမျိုးမဟုတ်ဘူး။ဘယ်လိုပြုမြင်ပေးလဲ။ခဏခဏပြောနေတယ်နော်။ဘုဗေကောတုတိမဓမ္မတိတိဉာဏပစ္ဆာနိကောတိဉာဏသူဒီမှာစေတသူဒီမှာဓမ္မတိတိဓမ္မတိတိညာဏသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနဲ့ကောက်စွာပြီးနေတဲ့ဓမ္မတိတိအမိရတဲ့ဝိပဿနာဉာဏ်ဒီကကိုယ်ပဲရှိတဲ့ဖြစ်၏နိဗ္ဗာန်နိနိဗ္ဗာန်တရားတော်များနဲ့ညာဏအာယုံပြုသောအခြင်းဖြစ်ပေါ်ရလာတဲ့အရိယာမဉ္ဇဏ်ဒီကသိက္ခာနောက္ခလနဲ့ဖြစ်၏အရိယာနိဗ္ဗာန်ကိုလှမ်းအာရုံယူနေတဲ့အရိယာမဉ္ဇဏ်ကနောက်ပါဖြစ်တယ်။သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနဲ့ကောက်စွာတည်နေတဲ့ဓမ္မတိတိအမြင်ရတဲ့ဝိပဿနာဉာဏ်တွေကရှိကဖြစ်တယ်။ဝိပဿနာဉာဏ်တို့ရဲ့အဆုံးကဓာလျင်မဉ္ဇဏ်ကပေါ်လာတယ်။နိဗ္ဗာန်ကိုအာရုံယူပြီးတော့ဒီမဉ္ဇဏ်ကပေါ်လာတယ်။ဝိပဿနာဉာဏ်ရှိကမရှိဘူး။ဓမ္မတိတိအမြင်ရတဲ့ဝိပဿနာဉာဏ်တွေကရှိကမရှိဘူးဆိုရင်ဒီမဉ္ဇဏ်ပေါ်မလား။မပေါ်ဘူးဒီလိုဆိုရင်ဒီမဂ္ဂင်ဟာဖြစ်ပေါ်လာအောင်ပြုပြင်ပေးနေတဲ့ဝိပဿနာဉာဏ်တို့ထောထိုးတဲ့အကြောင်းတရားတွေသင်္ချာမရှိဘူးလားဒါကအနိစ္စဆုံးအကြောင်းသို့တော့ ဘာဝကပါရမီများအရာမှာဆိုလို့ရှိရင်ပေါ့အဓိကရောဂအခန္ဓာတာမညာယက်ကြီးအတွက်ဝေးတဲ့အကြောင်းနှစ်ခုရှိတယ်အဓိကရခေါ်တာကမိမိတို့သာဝကပါရမီများဘက်သို့ရှေ့ရှုသင်္ချာပေးနေတဲ့အဘိဓိဟာရတရားကောင်းကိုရှိရပထနာခေါ်တဲ့သူတောင်းရင်ရှိရရေရပဂတိသာဝကသူ့ကိုယ်ကလွန်လပ်တောင်းတာတဲ့ပုဂ္ဂိုလ်ကတော့နိဗ္ဗာန်တည်းပြောဟောသည်ဆိုပြီးပါတာပဲနော်နိဗ္ဗာန်ကိုပဲဥတည်ထားတယ်အဲဒီနိဗ္ဗာန်ကိုဥတည်ပြီးတော့ရှင်းပြထားတဲ့ပါရမီတရားကောင်းကိုရှိရမယ်နိဗ္ဗာန်ကိုလွန်လပ်တောင်းတထားတဲ့တောင်းတအဖြစ်သူ့တောင်းကိုရှိနေရမယ်အဲဒီအဓိကရကံကုသိုလ်မှာနှစ်ခုခွဲတယ်တစ်ခုကသရဏမျိုးစိတ်တစ်ခုကဝိဇ္ဇာမျိုးစိတ်ရဏမျိုးကျင်ဆိုတာကဒါနနိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြည့်စုံပြည့်ထောင်နေတဲ့ဒါနကျင့်ခြင်းသီလကျင့်ခြင်းသမထအခြင်းအရာတွေကိုရဏမျိုးကျင့်ခေါ်တယ်ဒီသရဏမျိုးကျင့်ကလက်ရှိနဲ့တူတယ်နိဗ္ဗာန်ကိုရောက်စေနိုင်တဲ့တရားကောင်းကိုဟောကြားတတ်တာဆက်ဆုံးမှမယ်ဘုရားဆရာရှိတဲ့အရိယာဘုရားကောင်းဆိုတဲ့သူ့အောင်ကျွအောင်သူကပို့ဆောင်ပေးမယ်စွမ်းအားရှိတဲ့တရားတွေဒါကြောင့်ဒီသရဏမျိုးကျင့်ကိုလည်းလက်ထပ်လိုက်လို့ရမလားမရဘူးဝိဇ္ဇာမျိုးစိတ်ရဲ့တောင်းကတော့ဘုရားဆရာကြီးရဲ့အရိယာတော်ကောင်းကြီးနဲ့တွေ့ပြီ။ဘုရားဆရာကြီးရဲ့အရိယာတော်ကောင်းကြီးထံမှာမြတ်ဘုရားဖွင့်ရင်နိဗ္ဗာန်ကိုမြင်ပြီးဇူတတ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားနှစ်ကြားကိုရောက်ပြီ။အဲဒီနှစ်ကြားကိုရတဲ့အချိန်အခါမှာသူသစ္စာလေးပါးကိုခံယူနိုင်တဲ့စွမ်းအားကတော့ဝိဇ္ဇာမျိုးစိတ်ရဲ့တောင်းုံဖြစ်တယ်။ဒါကြောင့်သာဝတ္ထုနိဗ္ဗာန်ရရှိအတွက်လွန်လာတောင့်တအပ်တဲ့ရူရတောင်းကများအတွက်နော်လုံးလာကြောင့်တာအပ်တဲ့ပါရမီတရားဘယ်နှခုရှိလဲဆိုတော့နှခုနော်ဝိဇ္ဇာမျိုးကြီးသရဏမျိုးကြီးအဲဒီဝိဇ္ဇာမျိုးကြီးသရဏမျိုးကြီးကိုအတိအကျတော့မဟုတ်ဘူးလို့ခေါ်ပါတယ်ဝိဇ္ဇာမျိုးကြီးကအောင်တဲ့သရဏမျိုးကြီးဖြစ်တဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်မရောက်သရဏမျိုးကြီးကအောင်တဲ့ဝိဇ္ဇာမျိုးကြီးကလည်းဖြစ်တဲ့ဒီပုဂ္ဂိုလ်လည်းနိဗ္ဗာန်မရောက်သရဏမျိုးကြီးဝိဇ္ဇာမျိုးကြီးနှစ်ခုလုံးအောင်မြင်မှုရှိမှနိဗ္ဗာန်ကိုရနိုင်တယ်ဆိုတော့ဒီအကြောင်းတစ်ခုရှိရင်နှစ်ခုရှိအောင်လုပ်ရတယ်လားဒီအဓိကရခေါ်တဲ့ဝိဇ္ဇာမျိုးကြီးကောင်သရဏမျိုးကြီးကောင်ခေါ်တဲ့အကြောင်းရှိအောင်လုပ်နိဗ္ဗာန်ရမလားဆိုတော့မဟုတ်သေးဘူးဒီဝိဇ္ဇာမျိုးကြီးကောင်သရဏမျိုးကြီးကောင်ရှိနေပေမဲ့လို့မိမိတို့ရဲ့ဆန္ဒဓာတ်ကနိဗ္ဗာန်ကိုလွန်လန်းတောင့်တတ်တဲ့မရှိသေးဘူးဆိုရင်မရနိုင်ဘူးသူကတော့ရင်းတော်မမေ့စီတပါတရားဌာနတစ်ခုမှာသွားပြီးတရားအထုတ်တော့ရန်ရတဲ့ဆရာတော်ကိုခွင့်ရပြီးတဲ့အချိန်ကကြတော့ပြန်ဖို့လျှောက်တယ်။ပြန်ဖို့လျှောက်တဲ့အချိန်ကကြတော့တရားပြတဲ့ဆရာတော်ကမေတ္တာကရုဏာရှိထားပြီးတော့တားပါတယ်။စက်ပြီးတရားအထုတ်ဖို့။တားလိုက်တဲ့အချိန်ကကြတော့ဥစ္စာမိတ်ဆွေကဘာပြန်လျှောက်လဲ။တတိတော်ကနိဗ္ဗာန်လိုခြင်းလို့ဒီမှာတရားအထုတ်ကဟုတ်ဘူး။ဒီဌာနမှာတရားကဘယ်လိုအထုတ်ကြလဲလို့ပြီးခြင်းရင်ပြီးခြင်းလို့ပြီးုံလေးဖြစ်တာနိလန်ပြီးခြင်းလို့လည်းလာပြီးအထုတ်တာ။ဟုတ်ကဲ့။သန္တန်ကမရှိတော့ဒီနိဗ္ဗာန်ရနိုင်မလား။ရနိုင်တယ်နော်။ကောင်းပြီနောက်တစ်ခု။သရဏမျိုးကဝိဇ္ဇာမျိုးကနှစ်ခုရှိတဲ့အဲ့ကသရဏမျိုးကကထွက်တယ်ပြီးဝိဇ္ဇာမျိုးကကယက်အောင်မြင်ခဲ့ရင်လည်းမဖွင့်နိုင်ဘူးရမလား။မရဘူး။သရဏမျိုးကထွက်တယ်တဲ့နဲ့ထွက်တယ်လို့သုံးရင်ကတော့နာမည်ကျော်ဖြစ်တဲ့အဇတတ္တသုံးဖို့ပြအထားပါ။အဇတတ္တကမင်္ဂလာဖလာတုတ်တံကိုနာကြပြီးတဲ့အဆုံးနဲ့တောတပတိမြတ်ခွန်နိဗ္ဗာန်ကိုရနိုင်တဲ့ဥပနိပြရဲ့ပြည့်စုံခြင်းရှိတဲ့အကြောင်းဖျားရှင်မြင်ကြတာပါ။ဒါပေမဲ့လို့မင်္ဂလာဖလာတုတ်တံနာကြရတဲ့အချိန်ခါမှာဘာကမဲ့တော်ဖြစ်တဲ့ဒုမိကရအမင်းကိုတတ်ပြီးဖြစ်။ဒီကံကတားထားတဲ့အတွက်သူမညာပုံညာရသေးတာမရဘူး။ရနိုင်တဲ့သူ့မှာဝိဇ္ဇာမျိုးကြီးကောင်မရှိလို့လားရှိလို့လားလို့ပြီးတော့ရှိနေတယ်မရှိလို့မဟုတ်ဘူး။ရှိတယ်ရှိတော့လဲဘာကမဲ့တော်ကိုတတ်ထားတဲ့အနန္တရိယဇံကတားထားတဲ့အတွက်မဟုတ်ဘူးနိဗ္ဗာန်ကိုမရဘူး။ဘာကြောင့်ဒီလိုဖြစ်ရတယ်လို့အကြောင်းကိုသိလိုက်တော့သူ့မှာသရဏမျိုးတွေကဖြစ်တယ်လေ။ဘယ်လိုဖြစ်တယ်လဲ။ဘုရားရှင်နဲ့တဏှာဖြစ်ဆရာဆရာကြီးနဲ့အဲဒီရတော်ကောင်းတွေနဲ့အချင်းကြီးတွေ့အောင်ဖန်တီးပြနေတဲ့သရဏမျိုးတွေကသူ့မှာမရှိဘူး။အချင်းနှောက်ကမှပဲသွားပြီးပြုခွင့်ရတယ်သူဟာဗိမိကရမင်းကြီးရဲ့အသားတော်ဖြစ် ဝိလောကြောင့်ဒါယကာကြီးရဲ့တရားတော်ဖြစ်သွားတယ်နော်။ကြောင့်ဒါယကာရဲ့သာသမီတို့ဒီမြန်ရှင်နဲ့သူ့ကိုမရှိနိုင်ဘူးလားလို့ဒီလိုအမိန့်ဆက်ရှိသူ့ကိုရှိ။ဒါပေမဲ့လည်းသူကသူ့ရှင်ရဲ့ဆန္ဒမရှိဘူး။ဒါကြောင့်ဆန္ဒမျိုးကြီးတွေကမဆုံးဆုံးဘူး။သူအချင်းကြီးနေတာကအချင်းကြီးပဲ။အရှင်ဒေရကဘုရားတဆူအဖြစ်နဲ့ဘုဘွယ်ဖြစ်တတ်ပြီးဘုရားရှင်ကိုဘုရားတဆူအဖြစ်နဲ့ဘုဘွယ်ဖြစ်တတ်ဖို့သိစံသူ့မှာဆန္ဒတတိမရှိဖြစ်ဘူး။ဒါကြောင့်ဒီဆန္ဒတတိမရှိရတဲ့ဆိုတဲ့အကြောင်းကိုဆက်ဆင်ကြည့်လိုက်တော့ပြဏမျိုးကြီးဖြစ်တယ်။ပြဏမျိုးကြီးဖြစ်တယ်တော့ဘုရားဆက်ကြည့်တဲ့အရိယာကောင်းတွေနဲ့အချင်းကြီးပုတ်ပြီးကိုစွမ်းအားရတာသူ့မှာဆန်းချောက်နေပြီ။ဒါကြောင့်မပုတ်ပြီးဆက်ကြတဲ့ကလေးလူကြီးကောင်းကြီးတွေထောက်ဖို့မကောင်းဘူးလား။ဟုတ်ပါဘူး။ဒီဘာနိဗ္ဗာန်ရအောင်အကျွတ်ချမယ်ဗျကျိုက်ပါရယ်နော်ကျိုက်ပါရယ်လို့တော့ခင်ဗျားပြောပါတယ်ပြန်မယ်လို့တော့လာတော့မချောက်ဟုတ်လားအကျွတ်ချမယ်ဆိုရင်တော့ချပါလို့တော့လည်းအကျွတ်ကမချနိုင်ဘူးဆိုရင်တော့မျိုးစင်ကောင်းလေးတွေပါတော့ဘူးတော့မလုပ်ဘူးလားဆိုအလေးနော်ကျဲနောက်တစ်ခုရဏမျိုးတွေကဆွတ်တယ်ပြီးတော့ဝိဇ္ဇာမျိုးတွေအောင်မြင်နေတာကတော့အားလုံးကြောက်ဘူးတဲ့ဖတ်စာအုပ်ငယ်ကဟိုးရှင်းဘုန်းကြီးကြောင့်ဖတ်စာအုပ်ဒီထဲမှာလည်းပါပါလိမ့်မယ်။ဒီလိုအခါဒီပါရောင်းဝင်ဆိုပြီးတော့ဒီနာရီသတိသာမဟာဒနာတတိသာပဲနော်။မဟာဒနာတတိသာသတိမောဟံနှစ်ဦးကြည့်နိုင်နေခြင်းပေါ့။မဟာဒနာတတိသာကလည်းတူဒီသောသာသတိဖြစ်ကိုပြောရတဲ့မိဘရဲ့အမွေနှစ်ကိုခံပြရတယ်။တတိသမီးလည်းကြည့်နိုင်ရင်လည်းတို့ဒီတော့တမီးဂရေရှိတဲ့အမွေလေးကိုခံပြရတယ်။နှစ်ဦးပေါင်းလိုက်တော့ဂရေပေါင်း160ကျော်နေပြီနော်။တို့တော့လည်းတို့ကဒီလောက်များပြတဲ့ပြီးရင်ဥစ္စာတွေကိုပိုင်ဆိုင်နေတဲ့အတွက်ဒီပါရင်ဆက်ကြတယ်အဘေးချော်တယ်လို့ချော်တယ်။ဒီလောက်များပြနေတဲ့ပြီးရင်ဥစ္စာတွေတို့သားတို့တမီးတွေဘယ်တော့မှစလို့မကုန်နိုင်ဘူး။ဒါကြောင့်တို့သားတို့တမီးတွေကိုပြီးရင်အတက်တွေသင်ပေးတယ်ဆိုရင်ပြန်မနေနဲ့ရုပ်ကအာသံကနအတ္တခိကိုသိပြီးလက်ချိုးပြီးရှိနေတဲ့ဒီတွေ့ရလက်နေချိုးပြီးတော့ဒီကနတင်ချာအတ္တကိုရည်တွေ့နေငါသားလက်ခင်းရင်ပြုတ်ကုန်နေမယ်ဟောတက်ခင်းတက်ခင်းနော်အဲ့ဒီတော့ပြုတ်တော့မှဆိုလို့ဘာသာသင်ပြီးလဲဆိုရကရတီးတဲ့မှုန့်တာဒါလည်းသင်ပြီးနော်အဲ့ဒီပုံစံစနစ်နဲ့နေလာလိုက်ကြပြီပါလေတွင်တော်တော့အစိုးအကအတိမဟုတ်သမားတွေဆုံးတန်းကျင်တာဓမ္မတာအတိတ်ပေါ့မိစုအပေါ်ကင်းဆိုတာကဝင်ဝင်ကျလာတယ်ဝင်ဝင်လည်လာတဲ့ဒီမိစုတွေနဲ့ပြောလိုက်ပါလိုက်စားလိုက်တောက်လိုက်ဖြုံးလိုက်နဲ့နောက်ဆုံးတော့ကြည့်နေတဲ့အကြည့်ရဲ့ဥစ္စာအလုံးကုန်တော့ဘူးအိမ်ပေါ်ရတဲ့အဆင့်ကလည်းနောက်ဆုံးအပေါ်ဆုံးတော့အိမ်ကနေခွတ်လိုက်ဆိုပြီးတောင်းဆိုင်ရတဲ့ဘဝအကြည့်ရောက်တော့ကြတယ်ဒီကျင်းဥစ္စာလောကမှာမြတ်စွာဘုရားပြန်လာတယ်ဝင်လာတော့ဒီတုံကြောင့်လည်းဒီတေဝီယံတန်ဃာရီနဲ့ပြန်လာနေပြီ။ဒုတိယကမှာဒီတုံကြောင့်လည်းတော့ရဲ့သံဃာစီအလေးကလေးကလေးမှာဖက်ကလေးကိုင်းရင်းပြီးတော့ဒီနည်းမှလည်းနှစ်ဦးလမ်းထိုင်နေကြ။ဒီရက်ကျတော့တန်ဃာတော်များစားလို့ပိုးတဲ့သုံးလေးခုံးလေးများပေါ့လေ။ရတော့ရညာပေါ့။သုံးစရာကဟုတ်တယ်၊ကုန်းစရာကဘာကြရလဲ။ဒီတိုင်းလည်းနားလည်းပါလိမ့်မယ်ထင်တယ်နော်။ကုန်းစရာလို့ပြောရတော့ဘာလို့ဆင်းကိုဆူလို့လားနော်။အဲဆန်းကျင်ဆန်းကြံလေးများရရှိနေမလားဆိုတဲ့ဥဒိရဲ့ပြန်ဟောဘုရားကကိုးစားနေတဲ့ဒီမကြီးကကြီးရဲ့ဟိဘုန်းကြီးကဒီမကြီးကြောင်းပြတာမဟုတ်ပါဘူးနော်အဲဒီဆန်းကျင်ဆန်းကြံလေးများရရှိမလားဆိုတဲ့ဥဒိရဲ့ပြန်သူကဘာလဲထိုင်ပြီးကြောက်နေတော့ဘုရားရှင်ကဒီကလေးမောင်နှံနှစ်ဦးကိုကြည့်ပြီးပြောတော့ဘုရားရှင်ကဒီဒီမှာအကြောင်းမရှိဘဲမပြောပါဘူးပြောလိုက်ပြီဆိုလို့ရှိရင်ကျော်တော်လေးသူကနေပြီးတော့ယူနေတဲ့ရောင်ကြီးတော်တွေကသမင်းလုံးကပမာဏရှိပြီးတော့ဘုခေါင်းတော်ကလက်ရရင်ဆက်ပြီးတော့၃ညလှက်ပြီးမှကျွန်တော်အဖျားမှာကိုပြောင်းလို့ဒုမတန်ရှိဒီအမှန်တရားအဖြစ်လည်းဘုရားရှင်ကြုံတော်မူတယ်ဆိုတော့အရှင်အနန္ဒကအမြဲတမ်းနောက်တစ်ခါနဲ့နေပြီးတော့ပြည့်တယ်ကြုံတော်မူရခြင်းအကြောင်းကိုအရှင်အနန္ဒမထေရကတယောက်ထားဒါဖြစ်လို့တယောက်ထားဘုရားရှင်တို့ကတရားဟောတော်မူတော့ဘုရားသိခါဖို့ပြင်ရမယ်ဆိုရင်အချက်ပြတဲ့သဘောပဲဒီအကြောင်းကိုကျန်နေတော့သုံးလုံးနားလေဘုရားရှင်တရားဟောခြင်းပြီဆိုတာသိလို့ပြန်ရောက်ထားလိုက်တယ်နော်ပြန်ရောက်ထားတဲ့အချိန်ကမှမြတ်စွာဘုရားကဒီတတိယမောင်နဲ့အကြောင်းကိုဟောပြတယ်ဒီတတိယမောင်နဲ့တောင်းကပထမအရွယ်မှာပေါ့ဘုရားဒီဖန်သူဖန်ကိုစွန့်စားပြီးတော့ဘုရားမထောင်းတဲ့ယဟန်ပေါင်းတို့ဝင်ရောက်ပြီးသင်ပြကြမယ်ဆိုရင် အမျိုးသားတွေယဟန်တော်ဖြစ်နေတယ်အမျိုးသမီးကအနာဂတ်ဖြစ်နေတယ်အကြိမ်များတရားဒီတော်လူဖုံကရှောင်းခွာပြီးစွန့်ခွာနိုင်တဲ့ကျောင်းအောင်မရှိတော့သာသနာပေါင်းရောက်ပြီးတရားမပြုတ်ပြီဆိုရင်လူလောကမှာဘုံတော်ချင်းတလူချင်းစားတဲ့ကောင်းမွန်တဲ့အတ္တမုဏ္ဏတော်ဇမိုက်ရခရတိကိုသိဖို့ရှာဖို့ကြမယ်ဆိုရင်တဲ့ဒီဗာရဏတိမြို့မှာနံပါတ်1သိရသူရှိနေတယ်အခန်းကလည်းဒရီတရားဆောက်ပြလာရှိနေတယ်နော်နောက်ဆက်ဟန်ပြီးနိုင်တဲ့စာအာရှိလို့ရှိနေတယ်အကြည့်ကြီးချမ်းသာတဲ့တတိယဖြစ်သွားနိုင်ပါတယ်ဒါနောက်တစ်ခုပထမအယံမှာတတိတံမိကမရတဲ့လုံသောသူခါတော့ဒုတိယအယံရောက်လို့တရားဒီကံလူကောင်ကိုစောက်ခါပြီးတဏ္ဍာပေါင်းရောက်ပြီးတရားပြုကြမယ်ဆိုရင်အမျိုးသားကအနာဂတ်ဖြစ်နိုင်တယ်အမျိုးသမီးကတခါရကံဖြစ်နိုင်တယ်အဲဒီတဏ္ဍာပေါင်းရောက်ပြီးတရားမပြုကြဘူးဆိုလို့ရှိရင်လည်းဘုံသင်္ခေတလည်းသိစားတဲ့လုံသောရတ္တိကိုလူကောင်မှာကောင်းစွာပြုလုပ်ကြမယ်ဆိုရင်ဒုတိယကံတတိယတို့ရဲ့အဓိပ္ပာယ်ဏမီမှာဖြစ်နိုင်သေးတယ်ကဲဒုတိယယေလန်တော်ကတတိယအယံရောက်လာပြီတတိတံတွေကရတော့တရားဒီတော်လူကောင်ကြောက်ခါပြီးတော့သာသနာပေါင်းဝင်ရောက်ပြီးသင်ရပြကြမယ်ဆိုရင်အမျိုးသားကတဏ္ဍာကံဖြစ်နေတဲ့အမျိုးသမီးကသောတာပန်ဖြစ်နေပြီလေဒါပေမဲ့လို့တရားဒီတော်လူကောင်ကမခွာနိုင်တော့မခွဲနိုင်မခွာရဖြစ်နေကြတယ်ဆိုရင်ပေါ့နော်လူလောကမှာပဲကိုယ်တော်ချင်းလည်းလူချင်းစားတဲ့ကောင်းမွန်မှန်ကန်တဲ့လုံလိုက်ရတဲ့ခရီးတွေကိုပြုလုပ်မယ်ဆိုရင်တက်ပြရတဲ့တတိယပြီးတော့ဆင်းနေတယ်ဒီလိုပြရတာ